Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ခါနေ2022ခုနှစ် February 25ရက်ကျသောရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line meter 1925 30နဲ့ line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာကျွန်တော်ရန်တိုင်းမှာအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနေ့ရန်ကုန်မန္တလေးနဲ့နိုင်ငံတဝန်းကမြို့တွေမှာလှုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းတနက်ခါလှုပ်ရှားမှုကိုလှုပ်ခဲ့ပါတယ
်အသက်ဆုံးသွားတဲ့လူတွေကတနက်နေ့ပဲသိခဲ့ရတဲ့လူတွေကြီးပဲဆိုတော့ပေါ့နော်စိတ်ထဲမှာကခါးသီးတယ်ပေါ့နော်ကိုယ့်ရဲ့အသေးသေးမှာတနက်ဆိုတဲ့အရာသာယူအရန်ခါးသီးတယ်ဆိုတဲ့အသေးပဲနဲ့ဒီနေ့မှာပါဝင်ဖြစ်တယ်ပေါ့နော်
ရန်ကုန်မြို့ကဒီနေ့လှုပ်ရှားမှုမှာပါဝင်တဲ့လင်းလင်းပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင် CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့ကြားဆွေးနွေးပြောဆိုမှုအပါအဝင်မင်္ဂလာတောင်ညွန့်မြို့နယ်ရန်ကုန်ဘူရာကြီးနားမှာဒီနေ့မနက်ပိုင်းကတက်မတော်ထောက်ခံသူတွေနဲ့ရက်ွက်နေပြည်သူတွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့အခြေအနေတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့အခုတော့ဒီအရင်ဆုံးဒီတားမွေးမှာဒီနေ့ညနေပိုင်းကဖြစ်ခဲ့တဲ့အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်ခင်ဗျာဒီနေ့ညဦးပိုင်းကရန်ကုန်တိုင်းဒေသကြီးတားမွေးမြို့နယ်မူကုန်းရက်ွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခန့်ထားတဲ့ရက်ွက်အုပ်ချုပ်ရေးမှုကိုရက်ွက်နေလူလူကဝိုင်းပြီးကန့်ကွက်နေခြင်းရဲအင်အားအလုံးအရင်းနဲ့ရောက်လာခဲ့ပါတယ်ရက်ွက်နေလူလူကကန့်ကွက်ကြွေးကြော်တန်တီအော်ဟစ်နေကြတဲ့အချိန်မှာရဲတွေကလူအုပ်ထဲအတင်းဝင်ပြီးတော့ရိုက်နှက်တာတွေတနက်နေ့ပစ်ခတ်တာကိုအခင်းဖြစ်ခဲ့တဲ့နေရာကနေ Facebook မှာတိုက်ရိုက်ထုတ်လွှင့်တဲ့ဗီဒီယိုမှာတွေ့ရပါတယ်။တနက်ပစ်ခတ်တန်း10ချက်ထက်မနည်းကို VOA ကလက်ခံရရှိတဲ့ဗီဒီယိုထဲမှာလည်းကြားခဲ့ရပါတယ်။နောက်ထပ်ရဲအင်အားအလုံးရင်းရင်စစ်ကားတွေနဲ့ထက်ရောက်လာတယ်လို့မျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်အဲ့ဒီအချိန်မှာပဲရက်ခွက်နေလူလူကလည်းစံမုံးတွေတီးပြီးတော့ကန့်ကွက်ကြောင်းပြသခဲ့ကြပါတယ်ည9နာရီကျော်ပတ်ဝန်းကျင်မှာတော့ရဲရင်ဟာအများပြားဟာမူကုန်းရက်ခွက်တွင်းကလမ်းတွေတဲကိုဒိုင်းနေခိုင်ပြီးတော့ရမောင်တန်းဝင်ရောက်တာကိုတိုက်ရိုက်လွှင့်နေတဲ့ဗီဒီယိုမှာတွေ့ခဲ့ရပါတယ်ရှေ့ဆုံးမှာတော့တနက်ကန်ရဲ3ဦးထက်မနည်းကိုလည်းတွေ့ရပါတယ်ရက်ခွက်နေလူလူစံမုံးတီးရင်ပြစ်မယ်လို့ရဲအကြီးကြီးကပြောတဲ့အကြောင်းအဲ့ဒီနေရာကနေတိုက်ရိုက်ထုတ်လွှင့်နေတဲ့သတင်းတော်တူကပြောတာလဲကြားခဲ့ရပါတယ်။နောက်ပိုင်းမှာတော့ရဲတွေကလမ်းလေကောင်မှာရပ်တန့်နေရာယူထားတာကိုတွေ့ခဲ့ရပါတယ်။ဖမ်းဆီးခံရတဲ့သူ15ယောက်ထပ်မနေရှိတယ်လို့ရက်ကွက်သူတူက VOE ကိုပြောပါတယ
်။ဒါလောကတရားမျှတဖို့မရှိဘူးပေါ့နော်။ကျမတို့ဟိုလိုချင်တဲ့ဒီမိုကရေစီနဲ့ကျမတို့လိုချင်တဲ့ပြည်သူရဲဆိုတာဒါမျိုးမဟုတ်ဘူးပေါ့နော်။ပြည်သူရဲတွေကျမမေးချင်တဲ့မေးခွန်းတစ်ခုကသူတို့ဘာတွေကိုညှော်လင့်ပြီးတော့ဒီပြည်သူလူထုဘက်မှာမရေတည်နိုင်ကြရလဲဆိုတာလေးတခုပ
ါဒီကနေ့ည7နာရီမှာတော့ခါတိုင်းရက်ဒီလူပဲရက်ွက်လူထုကတံမုံးတွေတီးကြပြီးတော့ပို့ပြီးတော့ကျဲလောင်တယ်လို့လဲရက်ွက်နေသူတူက VOE ကိုပြောပါတယ်ခင်ဗျာ VOE ကနေသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ဒီကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတလဲချင်ကြပြီးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမြန်မာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံမှုဟာအလွတ်သဘောတာဖြစ်တယ်လို့ထိုင်းနိုင်ငံကပြောကြားလိုက်ပါတယ်။အာဆီယံနိုင်ငံကြားရေးဝန်ကြီးတွေမကြခင်အလွတ်သဘောဆွေးနွေးဖို့ကိစ္စကိုသာအဓိကပြောခဲ့ကြတယ်လို့ထိုင်းနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရတီနီဆန်ဂရက်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်
The discussion among the foreign ministers of Thailand, Indonesia and Myanmar in Bangkok yesterday was brief and informal in nature.
ထိုင်းအင်ဒိုနီးရှားနဲ့မြန်မာနိုင်ငံကြားရေးဝန်ကြီးတွေဘန်ကောက်မြို့မှာမနေ့တုန်းကတွေ့ဆုံမှုဟာခဏလေးသာဖြစ်ပြီးအလွတ်သဘောတွေ့ဆုံတာဖြစ်ပါတယ်။ဒေတာရင်းရင်ဆိုင်နေရတဲ့ကိစ္စစုံကိုဆွေးနွေးဖို့အာဆီယံဝန်ကြီးတွေမကြာခင်အနာဂတ်မှာအလွတ်သဘောတွေ့ဆုံနိုင်ရေးကိစ္စကိုသာအဓိကပြောခဲ့ကြတာဖြစ်တယ်လို့ထိုင်းနိုင်ငံကြားရေးဌာနပြောခွင့်ရပြောခဲ့တာပါ။မြန်မာပြည်သူတွေရဲ့အကျိုးအတွက်မြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းနိုင်ဖို့လိုလားကြောင်းနဲ့ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်အခိုင်အမာဆက်လက်အားပေးနေတယ်လို့လည်းပြောခွင့်ရဆန်ဂရက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့ကိစ္စအာဆီယံအဖွဲ့အစည်းဆွေးနွေးအဖြစ်ချပေးနိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကကြိုးစားနေချိန်မှာမြန်မာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတို့ဘန်ကောက်မှာပုံထုံးနေတော့ကတွေ့ဆုံခဲ့ကြတာပါ ဒီတွေရဲ့အကျိုးစီးပွားနဲ့လုံခြုံရေးကပထမဦးစားပေးဖြစ်တယ်ဆိုတဲ့အင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်ကိုဥဝနမောင်လင်ကိုပြောကြားခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကမနေ့ကတွေ့ဆုံပွဲအပြီးဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။သတင်းစာရှင်းလင်းပွဲတစ်လျှောက်လုံးသူကဥဝနမောင်လင်ကိုမြန်မာနိုင်ငံသားရေးဝန်ကြီးလို့မတုံ့နှု င်ဘန်ကောက်မြို့ကိုရောက်လာတယ်ဆိုတာသိရတယ်လို့လည်းသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်မြန်မာနိုင်ငံကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပအဝင်တက်ဆိုင်တဲ့အဖွဲ့အလုံးနဲ့အဆက်အသွယ်လုပ်ဖို့ရည်ရွယ်ထားတယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောကြားခဲ့ပါတယ
် Termasuk dengan pihak militer dan pihak TRPH Komite of Representing Pidaung Su Hutau atau dalam
bahasa မြန်မာနိုင်ငံကစစ်တပ်နဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပါအဝင်တက်ဆိုင်သူအားလုံးနဲ့အဆက်အသွယ်လုပ်ဖို့အင်ဒိုနီးရှားနိုင်ငံကရည်ရွယ်ထားပါတယ်လို့ပြောကြားသွားတာဖြစ်ပါတယ် CRPH ကတော့ထိုင်းနဲ့အင်ဒိုနီးရှားတို့ရဲ့လုပ်ဆောင်ချက်တွေကိုများစွာစိတ်ပြတ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်အရ CRPH နဲ့ဆက်သွယ်လို့တဲ့ကိစ္စအတွက်လမ်းဖွင့်ထားတယ်လို့ CRPH နိုင်ငံတကာဆက်ဆံရေးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကျမတော်ကကွယ်ရေးဦးစီးချုပ်ဦးဆောင်ပြီးအာနာသိယူအုပ်ချုပ်နေတဲ့အပေါ်မကျေနပ်တဲ့ကန့်ကွက်ဆန္ဒပြမှုတွေဒီကနေ့လဲမြန်မာနိုင်ငံအနှံ့ကမြို့တွေမှာဆက်လုပ်နေကြပါတယ်မြန်မာနိုင်ငံငြိမ်းချမ်းစီဖို့ရည်ရွယ်ချက်နဲ့ဒီနေ့မြမရိုးရသနခါလိန်လှုပ်ရှားမှုလုပ်ကြဖို့ဆော်အပ်ထားတဲ့အချိန်ရန်ကုန်မန္တလေးမုံရွာတဝယ်စတဲ့မြို့တွေမှာဆန္ဒပြသူတွေကသနခါတွေလိမ့်ချပြီးတော့ဆန္ဒပြခဲ့ကြပါတယ်။အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဆရာဝန်တွေစီးဝင်တန်းတွေကလည်းဝိယုံဖြူတွေဝစ်ဆင်ပြီးရန်ကုန်မြို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဂျမားရေးဝန်တန်းတွေအလုပ်ခွင့်ပြန်ဝင်ကြဖို့အတွက်အာဏာပိုင်တွေဘက်ကဖိအားပေးမှုတွေရှိနေပေမဲ့လည်းအာနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာအများအပြားဆက်လက်ပါဝင်နေကြပါတယ်။
ဒါတော့မှတော့ပြားရတဲ့အများကြီးပါပဲ။ဒီလိုကတော့ပုံပေါ်တော့ဘောကနေတော့အာနာရဲ့အများကြီးပေါ့ဒါပေမဲ့ငါတို့ကတော့ CDM ကိုတော့အဆုံးဆုံးချက်ငါတို့ကတွေးထားပြီးသားပေါ့လား။ငါတို့တွေးထားပြီးခါကျဘလို့ပုံစံပဲပြားရတယ်ပဲဒီ CDM ကိုတော့လုံးဝလုံးဆောင်ပါမှာ။ဘလို့မှလည်း CDM ကိုတော့ပြန်ဆောင်ပါတော့မဟုတ်ပါဘူး။
CDM လှုပ်ရှားမှုမှာပါဝင်တဲ့ကျမရဲ့ဝန်ထမ်းတယောက်ပြောသွားတာပါရန်ကုန်တက္ကသိုလ်ပင်မကျောင်းဝင်းထဲမှာလူစုပြီးရှိတဲ့ဆန္ဒပြကြတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကကျောင်းသားတွေကိုလည်းလုံခြုံရေးတွေကတားဆီးပိတ်ပင်ဖို့ကြိုးစားခဲ့ပါတယ်ဒါပေမဲ့ကျောင်းသားတွေကရှောင်ရွက်ပြီးကျောင်းဝအပြင်ထွက်ကာတခြားဆန္ဒပြသူတွေနဲ့ပူးပေါင်းနိုင်ခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းယူအုပ်ချုပ်နေတဲ့စစ်တပ်အပေါ်ထောက်ခံသူတွေကလည်းဒီနေ့ရန်ကုန်မြို့မှာရှိတဲ့ဆန္ဒပြကြပါတယ်တမရော်ကိုထောက်ခံပါတယ်စေုပ်ချုပ်ရေးကောင်စီကိုထောက်ခံပါတယ်ဆိုတဲ့စာတမ်းတွေကန်ဆောင်ဆန္ဒပြကြပါတယ်သူတို့ကိုကန့်ကွက်သူတွေကတော့ဘေးကနေတံမုံတွေတီးလက်တွေကိုချက်ချေကပုံတွေလှုပ်ပြီးတော့ all hippy ကန့်ကွက်ဆန္ဒပြကြပါတယ်စစ်တပ်ထောက်ခံသူတွေလမ်းပေါ်ထွက်လာတာနဲ့အတူရန်ကုန်မြို့ရဲကနေရာတချို့မှာစစ်တပ်လူလာတယ်လို့ဆိုရက်လူရန်ကတချို့ကဒုတ်တွေဓာတ်တွေလေးကွာတွေနဲ့တိုက်ခိုက်လို့တချို့ဒဏ်ရာရခဲ့ကြပါတယ်ရန်ကုန်မြို့လေရှန်ဂရီလာဟိုတယ်နားမှာတချင်းဆူဆန္ဒပြနေတဲ့အဖွဲ့တွေကသူတယောက်ကိုဘယ်ကမှမသိတဲ့လူတစုကဗိုလ်ချုပ်လမ်းမပေါ်မှာဝိုင်းပြီးတော့ဓာတ်ထိုးမှုဖြစ်ခဲ့ပါတယ်။မျက်မြင်တွေ့လိုက်သူတယောက်ကအဖြစ်အပျက်ကိုခုလိုပြောပြပါတယ်
။ဆန္ဒတို့ဟိုဆန္ဒဘိုင်ဆန္ဒဘိုင်ကျွန်တော်တို့အသက်ကြီးနေပြီဒီနေ့နဲ့
ဆန္ဒပြသူတွေကိုဂဲတွေလောက်လေးဝါတွေနဲ့အမည်မသိသူတွေလိုက်ပြစ်နေတဲ့တပ်ပုံတွေဗီဒီယိုတွေကိုပြည်တွင်းသတင်းထောက်တွေရဲ့လူမှုကွန်ရက်တွေပေါ်မှာလည်းဖော်ပြနေကြပါတယ်။ဒီနေ့ညဥပိုင်းကလည်းရန်ကုန်တာမွေအောင်မင်္ဂလာရက်ကွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခံထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုကိုရက်ကွက်နေလူလူကဝိုင်းပြီးတော့ကန့်ကွက်နေချိန်မှာပဲရဲအင်အားအလုံးအရင်းနဲ့ရောက်လာပြီးတော့ရက်ကွက်နေလူလူကဆန္ဒပြကျွေးကြော်ချိန်မှာရဲတွေကလူအုပ်ထဲကိုအတင်းဝင်ရိုက်နှက်ခဲ့ပါတယ်။တနက်တွေနဲ့လည်းပြစ်ဖောက်ခဲ့ပါတယ်။ဒီအခြေအနေတွေကိုတော့အခင်းဖြစ်တဲ့နေရာကနေတိုက်ရိုက်လွှင့်နေတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။Facebook နဲ့ Instagram လူမှုကွန်ရက်တွေပေါ်ကမြန်မာစစ်တပ်ရဲ့စာမျက်နှာတွေကို Facebook ကုမ္ပဏီကပိတ်ပင်လိုက်ပါတယ်။ဒါအပြင်စစ်တပ်ထိန်းချုပ်တဲ့သတင်းမီဒီယာလုပ်ငန်းတွေအားလုံးနဲ့စစ်တပ်နဲ့ဆက်နွယ်သမျှစီးပွားရေးလုပ်ငန်းတွေရဲ့ကြော်ညာအားလုံးကို Facebook နဲ့ Instagram တို့ပေါ်ကိုတင်လို့မရအောင်လို့တားမြစ်ပိတ်ပင်လိုက်တယ်လို့ February 24ရက်နေ့ Yes Fan နဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်Facebook အနေနဲ့မြန်မာနိုင်ငံကအခြေအနေကိုအရေးပေါ်အခြေအနေဖြစ်ဆက်လက်ကင်တွယ်နေပြီးတော့ Facebook သုံးဆွဲနေသူတွေနဲ့မြန်မာပြည်သူတွေရဲ့လုံခြုံရေးအတွက်ပို့ပြီးချေချေပြန့်ပြန့်အာရုံစိုက်လုပ်နေတယ်လို့အဲ့ဒီကြေညာချက်ထဲမှာပြောထားပါတယ်စစ်တပ်ကအာဏာသိမ်းတဲ့ February 1ရက်နေ့ကစလို့သ တင်ကြီးစီတဲ့အထိအကြမ်းဖက်လုပ်ရက်တွေလုံခဲ့တာကြောင့်အခုလိုမျိုးတားမြစ်ပိတ်ပင်မှုတွေလုပ်ဖို့လိုအပ်တယ်လို့ Facebook ရဲ့ blog post မှာလည်းရေးသားထားပါတယ်။တက်မတော်ကို Facebook နဲ့ Instagram ဆက်သုံးခွင့်ပေးထားရင်အန္တရာယ်တိတ်ကြီးတယ်လို့ယုံကြည်ကြောင်းရေးသားဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ဆန္ဒပြသူနှစ်ယောက်မန္တလေးမြို့မှာ February 20ရက်နေ့ကတိုက်ဆုံခဲ့ပြီးနောက်မှာလည်းတမရော်သတင်းမှပြန်ကြားရေးစာမျက်နှာကို Facebook ကအပြီးဖြတ်သိမ်းဖယ်ရှားခဲ့ပါတယ်။အကြမ်းဖက်မှုဖြစ်အောင်ထိခိုက်နစ်နာအောင်မလုံဆော်ရဆိုတဲ့စည်းကမ်းကိုအကြိမ်ကြိမ်ချိုးဖောက်တဲ့အတွက်ဖယ်ရှားလိုက်တာဖြစ်တယ်လို့ Facebook ကုမ္ပဏီပြောခွင့်ရကပြောကြားခဲ့ပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 7803ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတင်းငွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်စက်တာဘရီနေ့ညပိုင်း VOA American အစံရဲ့ထစ်တန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ် Green Card လို့ခေါ်တဲ့ကြီးပကနေအမေရိကန်မှာအမြဲတမ်းနေထိုင်အလုပ်လုပ်ကိုင်ခွင့်ရှောက်ထားသူတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့အမေအရင်သမရာဟောင်းကချမှတ်ခဲ့တာကိုလက်ရှိသမရာဂျိုးဘိုင်ဒန်ကပယ်ဖျက်လိုက်ပါပြီ။သမရာဟောင်းဒေါ်နယ်ထရမ့်ကအခုလိုပိတ်ပင်ခဲ့တဲ့အမေကိုမနစ်ကထုတ်ပြန်ခဲ့ပြီးကိုဗစ်ကပ္ပကရောဂါကာလအလုံးလမဲ့များလာချိန်မှာအမေရိကန်လူသားတွေကိုကာကွယ်ပေးဖို့လိုအပ်ချက်ကြောင့်လို့ဆိုခဲ့ပါတယ်။အဲဒီလိုပိတ်ပင်ထားတာကိုသမရာဘိုင်ဒန်ကမနစ်ကပယ်ဖျက်ခဲ့ပြီးဒီအချိန်အမေကြောင့်အမေရိကန်နိုင်ငံမှာမိသားစုတွေပြန်ဆုံတွေ့နိုင်ဖို့အဟန့်တားဖြစ်စေကအမေရိကန်စီးပွားရေးကိုလည်းထိခိုက်စေတယ်လို့ဆိုပါတယ်။ဒီမိုကရက်ပါတီကလည်းရွေးခန့်ရတဲ့သမ္မတဘိုင်ဒန်အနေနဲ့သမ္မတဟောင်းထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းမာခဲ့တဲ့မူဝါဒများစွာကိုပြန်ဖြေလျှော့ပေးဖို့ကတိပြုထားပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စတွေအပေါ်ပြည်ပြင်းပြောင်းလဲပြီးဆွေးနွေးစည်းရုံးနေသူတွေကလည်းရှေ့လမတ်လ31ရက်မှာတက်တန်းကုန်မဲ့ဒီအမြဲတမ်းနေထိုင်ခွင့်ဗီဇာပိတ်ပင်ခဲ့တာကိုပြန်ရုပ်ပေးဖို့မကြာခင်သတင်းပတ်တွေအတွင်းမှာပဲဖိအားပေးလာခဲ့ပါတယ်။ဒါပေမဲ့နိုင်ငံခြားကယာယီလုပ်သားအများစုကိုပိတ်ပင်ထားတဲ့နောက်အမိန့်တစ်ခုကိုတော့သမ္မတဘိုင်ဒန်အနေနဲ့ပြန်မဖြေပေးသေးပါဘူးခင်ဗျာ။အမေရိကန်အချက်လက်တော်အနေနဲ့လည်းသမ္မတသစ်ဂျိုးဘိုင်ဒန်အဆိုပြုခဲ့တဲ့နောက်ထပ်အရာရှိကြီး၃ရက်ကြားနာပွဲကိုဒီနေ့လုပ်ဖို့ရှိနေပါတယ်။ဒီကြားနာမှုထဲမှာအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ယာထူးပြည်သူ့ကျန်းမာရေးအဆင့်မြင့်ဆုံးယာထူးနဲ့ကျန်းမာရေးလက်ထောက်ဝန်ကြီးအဆင့်တွေထည့်သွင်းထားပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖြစ်အဆိုပြုခံလာရသူကက်သရင်ဂျိုင်အနေနဲ့ကျွတ်တော်ဗန္ဒာယီကော်မတီရှေးမောက်ကြားနာပွဲမှာနိုင်ငံတကာမဟာမိတ်တွေပြန်ထူထောင်ရေးနဲ့ဘုံစိန်ခေါ်ချက်တွေဖြစ်တဲ့ရာသီဥတုပြောင်းလဲမှုနောက်ကိုဗစ် -19 ကပ္ပကေယောဂါနဲ့ဒီယောဂါရဲ့စီးပွားရေးပေါ်သက်ရောက်မှုတွေဖြစ်ရှင်းရေးနိုင်ငံတကာအဖွဲ့တွေနဲ့ပြန်ပူးပေါင်းဆောင်ရွက်မှုတွေကိုဦးစားပေးမယ်အကြောင်းပြောဖို့ပြင်ထားပါတယ်။ဒီကြားနာပွဲမတိုင်ခင်ထုတ်ပြန်ခဲ့တဲ့ကြားနာချက်စာတမ်းထဲမှာလည်းအဆိုပြုခံထားရတဲ့အတိုင်းကအမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူချက်ကိုအားဖြည့်ပေးဖို့အလေးထားလုပ်သွားမယ်။အရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကရခဲ့တဲ့ဒီသဘောတူချက်ဟာကုန်သွယ်ရေးပြည်ပြင်ပြောင်းလဲရေးလုပ်ဖို့အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့ရှင်းပြထားပါတယ်။ဒါအပြင်တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာလက်တွေ့အရေးယူဆောင်ရွက်ရေးလုပ်ငန်းအကြီးအကဲဖြစ်နှစ်ပေါင်းများစွာဆောင်ရွက်ခဲ့သူတိုက်ကပဲတရုတ်နိုင်ငံဘက်ကတာဝန်ယူတာဝန်ခံမှုရှိဖို့ကိုလည်းဆက်လုပ်သွားဖို့လိုကြောင်းမိမောင်းဆိုဖော်ပြထားပါတယ်။ဒါအပြင်ကျမရည်ပညာရေးအလုံသမားနဲ့ပင်စင်ကော်မတီဈာနာပွဲမှာလည်းကျမရည်ရာရှိချုပ်ဖြစ်ပြန်လည်ဖို့အဆိုပြုခံထားရသူအရင်သမ္မတဘရက်အိုဘားမားလက်ထက်ကအရာရှိချုပ်ဒေါက်တာဗီဘက်မာဖီကသူ့ရဲ့ပထမဦးစားပေးကလူပေါင်း5သိန်းကျော်သေစေခဲ့တဲ့ကိုဗစ်ကပ္ပကရောဂါအဆုံးသတ်ရပါလို့ကြေညာထုတ်ပြန်ထားပါတယ်ခင်ဗျာတိုကျိုမှာလုပ်မဲ့ကမ္ဘာအိုလံပစ်ပွဲတော်ကိုအရင်ရွှေဆိုင်ခဲ့ရာကနေအခုပြန်ကျင်းပရေးအိုလံပစ်မီးရှို့တိုင်းတည်ဆောင်ပွဲလုပ်တော်မှာမို့ပွဲထွက်ကြည့်မယ်သူတွေလိုက်နိုင်ရမယ်ကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုထုတ်ပြန်လိုက်ပါပြီ။ဒီမီးရှို့တဲ့ဆောင်ပွဲကိုရှေ့လမတ်လ25မှာဂျပန်နိုင်ငံအနောက်မြောက်ပိုင်းဖူကူရှိမားဒေသကနေစတင်ဖို့ပြင်ထားပါတယ်။ဒီဒေသက2017ခုနှစ်မတ်လတုန်းကငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းတံကြောင့်နျူကလ িয়ার ကပေးကျရောက်ခဲ့တဲ့နေရာပါ။ဒီတိုကျိုအိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌစီကိုဟာရှီမိုတိုကဒီပွဲစပါကိုအခုလိုဒီနေ့ကြေညာလိုက်ပါတယ
်။3月25日いよいよオリンピック
。オリンピックမီးရှို့တိုင်းတဲ့ဆောင်ပွဲကိုမတ်လ25ရက်နေ့မှာနောက်ဆုံးစလုပ်တော့မှာပါ။အခုနေရာဒီလုံးမဲ့2020တိုကျိုအားကစားပွဲအတွက်ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါကာကွယ်ရေးစည်းကမ်းတွေတက်နိုင်သမျှအားလုံးလိုက်နာဖို့နဲ့ ိုင်ငံတခြားဒေတာပေါင်း48ခုကိုဖျက်ပြီးတည်ဆောင်မဲ့ဒီမိရှိကိုင်ပွဲအတွင်းမှာလည်းအန္တရာယ်ကင်းရေးပထမဦးစားပေးလုပ်သွားဖို့အရေးကြီးနေပါတယ်လို့ပြောသွားတာပါဒီတိုကျိုအိုလံပစ်ကျင်းပရေးကော်မတီဒုညွှန်ကြားမှုချုပ်ယူကီဟီကိုနန်နိုမူရာကလည်းဒီမိရှိကိုင်တည်ဆောင်ပွဲထွက်ကြည့်သူတွေအနေနဲ့မတ်ပဇန်းနဲ့နှကောင်းစည်းတက်ဖို့လိုပြီးအပူရှက်တာမဖြစ်ရအောင်ရေကလွဲလို့ဘာမှပေးစားတော့မှာမဟုတ်ဘူးလို့ကြေညာထားပါတယ်ခင်ဗျ။ဩစတြေးလျနိုင်ငံမှာဒီဂျစ်တယ်လူမှုမီဒီယာကုမ္ပဏီတွေအနေနဲ့ပြည်တွင်းသတင်းတွေတင်တာအတွက်သတင်းဌာနတွေကိုငွေပေးချေဖို့ကမ္ဘာမှာပထမဆုံးဖြစ်လှုပ်ဆောင်နေပါတယ်။ Facebook နဲ့ Google တို့လိုလူမှုမီဒီယာကုမ္ပဏီကြီးတွေအနေနဲ့အခုလိုပေးချေရမယ့်ငွေပမာဏကိုသတင်းဌာနတွေနဲ့ညှိနှိုင်းရမှာသဘောတူချက်မရနိုင်ရင်အစိုးရကကြားဝင်စစ်ဆေးနယ်ခွင့်ပေးတဲ့ဥပဒေကိုဩစတြေးလျစစ်တော်ကဒီနေ့အတည်ပြုပေးလိုက်ပါတယ်။အခုနောက်ဆုံးအတည်ပြုလိုက်တဲ့ဒီဥပဒေထဲမှာအစိုးရနဲ့ Facebook ကုမ္ပဏီကြားအင်ကာနိကညှိနှိုင်းသဘောတူကြတာတစ်စိတ်တစ်ပိုင်းဖြစ်တဲ့ပြင်ဆင်ချက်သုံးကိုထည့်သွင်းထားပါတယ်။ဒီပြင်ဆင်ချက်ထဲမှာအစိုးရဘက်ကနေနောက်ဆုံးကြားဝင်တဲ့အစီအမံရောက်ပြီးလူမှုမီဒီယာကုမ္ပဏီတွေနဲ့သတင်းဌာနတွေကြားဓာတ်ရိုက်ညှိနှိုင်းကာလပိုရနိုင်ဖို့အချိန်နှစ်လပေးထားပါတယ်။လက်ရှိမှာတော့ဒီဓာတ်ရိုက်ညှိနှိုင်းမှုတွေကရှေ့မတိုးနောက်မဆုတ်တာအနေထားကိုရောက်နေပြီးFacebook ဘက်ကလည်းဩစတြေးလျသတင်းတွေအားလုံးကိုပြီးခဲ့တဲ့ဘက်ကစာပိတ်ပင်ထားခဲ့တာကြောင့်ဒီလူမှုမီဒီယာမှာဝင်ဖတ်ခွင့်နဲ့မျှဝေခွင့်တွေမရတော့ပါဘူး။ဒါအပြင် COVID-19 ကမ္ဘာကပ်ရောဂါတောမီနဲ့အခြားသဘာဝကပ်ဘေးဆိုင်ရာအခြေအနေတပြေးညီနောက်ဆုံးသတင်းတွေပါဝင်အစိုးရဌာနတွေနဲ့ရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေရဲ့ website အင်တာနက်သတင်းစာမျက်နှာတွေကိုလည်း Facebook ကပိတ်ပင်ထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပွားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရင်းဆုံးတော့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH နဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်။အာဆီယံအဖွဲ့အနေနဲ့ဗဒိညင်းစာတမ်းပါမူအတိုင်းရပ်တည်ပေးဖို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကိုပြောခဲ့တယ်လို့ CRPH ကော်မတီဝင်လွှတ်တော်ကိုယ်စားလှယ်တဦးက VOE ကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကသူမြန်မာပြည်လာမဲ့အပေါ်သဘောထားကို CRPH ကိုမေးမြန်းခဲ့ပြီးတဲ့နောက်ခီးစဉ်ကိုဖျက်သိမ်းခဲ့တာလို့လည်းပြောပါရယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးမှာဖြစ်ပါရယ်ခင်ဗျာ
။မြန်မာအရေးကိုဝင်ပြီးဖြည့်ရှင်းပေးဖို့ကြိုးစားနေတဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာကနအူးစီစဉ်ထားတဲ့မြန်မာပြည်ခီးစဉ်မတိုင်ခင်ဖေဖော်ဝါရီ23ရက်မှာကုလသမဂ္ဂအထူးတန်တမန်ကတဆင့်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနအရာရှိချုပ်ကဆက်သွယ်ပြီးပြည်အောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ရဲ့သဘောထားကိုတောင်းခံခဲ့တာပါမြန်မာနိုင်ငံရဲ့အကြံအစည်မှာအင်ဒိုနီးရှားနိုင်ငံအနေနဲ့အာဆီယံဗဟိညင်မှုတွေအတိုင်းရပ်တည်ပေးဖို့မျှော်လင့်ကြောင်း CRPH ဘက်ကတုံ့ပြန်လိုက်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်ကိုဖျက်သိမ်းလိုက်တာဖြစ်ကြောင်း CRPH ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလွင်ကိုလက်က VOA ကိုပြောပါတယ
်သူတို့ဒီနိုင်ငံရေးရုံးအကြီးအကဲကိုဖုံးနှံဆက်တာပါကျွန်တော်တို့ကပြောလိုက်တာကတော့ဒီအစိုးရကအင်ကွန်စတီတူရှင်နယ်လီကုပ်လုပ်တာဖြစ်တယ်။ဒါကြောင့်မို့လို့ဒီအာဆီယံချာတာနဲ့လည်းမျိုးပေါ့နော်။ဒါကြောင့်အာဆီယံချာတာအတိုင်းနဲ့ရက်ချီပေးဖို့ပဲအဓိကကျွန်တော်တို့ပြောခဲ့တာပါ။ဒီဒီမနက်ကလာတဲ့ခီးစဉ်မှာပြတ်သွားတယ်ပေါ့နော်။ပြတ်သွားပြီးတော့ဟိုဆိုင်ဘက်မှာတော့ဘာဖြစ်လဲအနေအထားမျိုးရှိတယ်။ကျွန်တော်တို့အနေနဲ့ကဟိုပြောလို့ရှိရင်ဟိုအာဆီယံအနေနဲ့တော့ဒီတရှိဒီအနာသိမ်းထားတဲ့စစ်ကောင်စီကိုကျွန်တော်တို့ကကျင်းထားလို့ရှိတယ်ဟုတ်ကဲ့ကျွန်တော်တို့ဆက်ကဲမှာပြောတာပေါ့နော
်အဲ့ဒီနောက်ဖေဖော်ဝါရီ24ရက်မှာအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရဲ့ဝန်ကြီးဦးဝန်နာမောင်တွင်နဲ့ထိုင်းနိုင်ငံမှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုအပေါ်မှာဝေဖန်မှုတွေရှိခဲ့ပြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဘက်ကတော့ဒါဟာကြိုတင်စီစဉ်ထားတဲ့တွေ့ဆုံမှုမဟုတ်ကြောင်း CRPH ကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်
အဲ့မှာတွေ့ဆုံပြီးတဲ့နောက်ပိုင်းတော့ဒါကျွန်တော်တို့ဘက်ကလည်းဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဘယ်လိုတွေ့ဆုံတာလဲဆိုတော့တို့ဘက်ကပြောတာကတော့တို့နိုင်ငံရေးကြီးအစိုးရထဲမှာတော့မပါပါဘူး။ရုပ်သာကပေါက်ကူလောက်တဲ့အခါမှာအောက်မှာကအဲစီမူစီမံရေးသားရှိတယ်မို့လို့အဲ့လိုသဘောတူရသဘောမျိုးပဲကျွန်တော်တို့ရှောင်ပြန်သွားတာရှိပါတယ်။
အာဆီယံအနေနဲ့လက်ရှိမြန်မာနိုင်ငံရေးကိုကင်တွယ်ရမမှန်ရင်ဝေဖန်မှုတွေနဲ့ဆက်ပြီးရင်ဆိုင်ရနိုင်တယ်လို့လူ့အခွင့်အရေးကာဝယ်စောင့်ရှောက်သူများဖိုရမ်ဥက္ကဋ္ဌဦးအောင်စိုးက VOA ကိုပြောပါတယ
်။အာဆီယံတို့အရှေ့ရပြီလည်းဖြစ်တယ်။ဒီကိစ္စမှာသူတို့ကင်တွယ်မှုတွေမှားမယ်ဆိုရင်တော့အာဆီယံအတွက်လည်းမကောင်းဘူးလို့ကျွန်တော်မြန်မာနိုင်ငံရဲ့ဟိုရှေ့လာလာပေါ့အာဆီယံနဲ့မှတော်မယ့်အခြေအနေတွေကလည်းကမ္ဘာရဲ့အမြင်တွေမှလည်းမကောင်းနိုင်ပါဘူး။ဂျပန်တို့ EU တို့အမေရိကန်တို့
အာဆီယံနိုင်ငံတွေအနေနဲ့မြန်မာနိုင်ငံရေးကိုတုံ့တက်ဖြေရှင်းပြရမှာမှားယွင်းတဲ့ပုံစံရှိပြီးဒါဟာလူလူကလက်ခံမှာမဟုတ်တော့လို့လူလူရဲ့နိုင်ငံရေးရှည်ချိန်မြင့်တက်လာရဲ့အပေါ်မှာအာဆီယံကသတိထားကင်တွေရလိမ့်မယ်လို့ဦးအောင်စိုးကဆက်ပြောပါတယ်
။လူလူကလည်းဒီကိစ္စကြီးကသူတို့မဲပေးထားတဲ့အားကြီးကိုသက်သက်မဲ့ကိုရှက်ခွဲလိုက်တာလည်းဖြစ်တယ်လို့ခွင့်ရေးကျူဖောက်လိုက်တာလည်းဖြစ်တယ်ဆိုတော့လူငယ်ရဲ့အုံကြောင်းကလည်းကြီးလာတဲ့အချိန်ကျတော့အာဆီယံကလည်းသူတို့မနေတာတော့ဒီကိစ္စမှာသူတို့ပပနဲ့လောင်းရှိမှရမယ်။ငကိုလူနည်းနည်းတွေ့ပြီးရပုံစံလိုနေလို့မရဘူးလို့သူတို့ဝင်ပိုင်တော့မှလူမှုကျင့်ရက်လောက်တဲ့တိုင်းစာစီဝင်ပါမှကျွန်တော်တို့လက်ရှိသွားနေတဲ့လူလူကလည်းလက်ခံနိုင်မှာ
။နှစ်ငါးလုံးလူလူဆိုရှာမှုတွေကမြန်မာတနင်္ဂနွေလုံးမှာဆန္ဒပြလူဦးရေတန်းတဲ့ချီရှိခဲ့ရပါ။အဲ့ဒီနောက်ပိုင်းရက်ဒီမှာလည်းဆန္ဒပြရတဲ့သူတွေကအမေရိကန် EU ကုလသမဂ္ဂဂျပန်ရုရှားတရုတ်အင်ဒိုနီးရှားထိုင်စတဲ့နိုင်ငံတကာတန်ယုံတွေရှိမှဆက်ပြီးဆန္ဒပြကြပေမဲ့ရဲအင်အားအများများနဲ့တားဆီးပိတ်ဆို့တာတွေလုပ်ခဲ့ပါတယ
်။ဗီဒီယိုသတင်းနောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့နိုင်ငံတော်ဝန်ကဒီကနေ့တနက်ခါလှုပ်ရှားမှုအကြောင်းကိုပြောပြခြင်းပါတယ်။နေဦးတော်လန်ရေးလို့အမိတက်ထားတဲ့ဒီဆန္ဒပြပွဲတွေမြန်မာနိုင်ငံတော်ဝန်မှာဆက်ဖြစ်နေပြီးတော့ဒီကနေ့မှာတော့ရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်တခြားမြို့တွေမှာပါတနက်ခါလှုပ်ရှားမှုဆိုတာကိုလုပ်ခဲ့ကြပါတယ်။ဆရာနာရှင်ကိုကန့်ကွက်တဲ့စာသားတွေ CDM လုတ်ဖို့တိုက်တွန်းတဲ့စာတွေကိုမျက်နှာပေါ်မှာတနက်ခါနဲ့ရေးပြီးတော့စူဝေးဆန္ဒပြကြတာပါဒီကြောင်းပြည်စုံကိုတော့ပြည်မြန်မာပိုင်းသတင်းတောက်မတ်အိမ်တန်တာထွန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံရဲ့ရိုးရာယဉ်ကျေးမှုအထိုင်အမှတ်တစ်ခုဖြစ်တဲ့တနက်ခါကိုမျက်နှာပေါ်မှာလိုင်းပြီးဆန္ဒပြကြတာမှာရည်ရွယ်ချက်အမျိုးမျိုးရှိကြပါမလဲနိုင်ငံတကာကသိစေချင်တဲ့ရည်ရွယ်ချက်ကတော့တူညီကြပါတယ်ဆန္ဒပြပွဲတွေမှာတနက်ပစ်ဖောက်လူစုခွဲတာဆန္ဒပြသူတွေကိုတနက်နဲ့ပစ်တာမျိုးတွေလုပ်တဲ့အတွက်တည်ဆုံသူတွေရှိခဲ့တာကြောင့်ပြည်သူတွေကတနက်ကိုခါခါသီးသီးမုန်းတီးတယ်ဆိုတဲ့အဓိပ္ပာယ်မျိုးခံယူပြီးတော့ဒီနေ့တနက်ခါတိုက်ပွဲမှာပါဝင်ဆန္ဒပြတာဖြစ်တယ်လို့ LGBT အပိုင်းအဝန်းကလင်းနင်းကပြောပါတယ်
တနက်ခါဆိုတာကတော့ကဘာတိရဲ့အမှတ်သားတစ်ခုပေါ့နော်ဒါပေမဲ့ဒီနေ့ကမ်ပိန်းလုပ်ရတဲ့အကြောင်းအရာတနက်ခါဆိုတဲ့အဓိပ္ပာယ်ပေါ့နော်သူများတွေကတော့ဘလို့အဓိပ္ပာယ်သတ်မှတ်လိုက်တော့မသိဘူးအာကျွန်တော်အနေနဲ့ကတနက်ခါဆိုတဲ့ဟာကအခုအသက်ဆုံးသွားတဲ့လူတွေကတနက်နေ့ပဲအသက်သေခဲ့ရတဲ့လူတွေကြီးပဲဆိုတော့ပေါ့နော်စိတ်ထဲမှာကခါသီးရပေါ့နော်ဟိုကိုယ့်အတွက်ကကဘာတိအောင်တနက်ကားမှန်ပြီမဲ့ကိုယ့်ရဲ့အိဒိတွေမှာတနက်ဆိုတဲ့အရာသားကြီးအရန်ခါသီးရဆိုတဲ့အိဒိပဲနဲ့ဒီနေ့မှာပါဝင်ဖြစ်တယ်ပေါ့နော်
ဒီနေ့တနခါကမ်ပိန်းမှာပါဝင်ကြတဲ့လူငယ်တွေကလည်းတနိုင်ငံလုံးအချမ်းစီချင်တဲ့ဆန္ဒကိုထုတ်ဖော်ပြသတဲ့အနေနဲ့ဒီကမ်ပိန်းမှာပါဝင်ကြတာဖြစ်တယ်လို့ဆိုပါတယ
်။အာကျွန်တော်တို့ဒီနေ့အဓိကတနခါနေနဲ့ဒီလိုမျိုးလုပ်တယ်ဆိုရယ်ကမ်ပိန်းကအဓိကတော့နိုင်ငံတကာရဲ့ attraction ပေါ့နော်။ကျွန်တော်တို့ကနိုင်ငံတကာလေးစိတ်ဝင်စားမှုရရှိမယ်။နောက်ပြီးလို့ရှိရင်တနခါဆိုတာအေးမြရယ်ပေါ့ဆိုတော့နိုင်ငံလုံးအချမ်းစီချင်တဲ့စေတနာမျိုးနဲ့ဒီနေ့ဒီကမ်ပိန်းမျိုးလုပ်ဖြစ်တာပါဗျာ
။ရန်ကုန်မြို့မြေကြီးကဂုံတရာအောက်မှာဆန္ဒလာပြတဲ့ကိုမင်းကြီးကတနခါလိမ့်နေဆိုတာမြန်မာပြည်ရဲ့ရိုးရာယဉ်ကျေးမှုတစ်ခုဖြစ်တယ်လို့ဒီရိုးရာယဉ်ကျေးမှုကိုဖော်ပြပြီးစစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြတာကနိုင်ငံတကာရဲ့အာရုံစိုက်မှုရအောင်လုပ်တာဖြစ်တဲ့အတွက်လာပြီးပူးပေါင်းဆန္ဒပြတာဖြစ်တယ်လို့ပြောပါရယ
်တနခါကမ်ပိန်းရတာအွန်လိုင်းမှာလည်းပြန့်နေတယ်ပေါ့နော်ဒီတနခါဒီနေ့ကတနခါလိမ့်ရမယ်ပေါ့နော်ဒီမြန်မာယူကတနခါကိုကျွန်တော်တို့ကဘာကနေသိအောင်ပေါ့နော်ကျွန်တော်တို့ရဲ့ဒီရင်းနှီးတာဆန္ဒပြမှုတွေမှာဒါကတော့ချိရောက်တယ်ဆိုတော့ဟိုကဘာပြင်ဟိုကဘာနေသိစေတယ်ပေါ့နော်အချက်လေးတစ်ခုနေနဲ့ပါဝင်ဖြစ်တာပါ
ဆန္ဒပြပွဲတွေကိုတရုတ်ပြမှုမျိုးစုံနဲ့အချိန်အဟုန်မြင့်လုပ်နေကြသလိုနိုင်ငံတကာတန်ယုံတွေကိုလည်းမြန်မာပြည်သူတွေရဲ့သဘောထားကိုလေးစားဖို့နဲ့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကိုထောက်ခံကူညီတာတွေမလုပ်ဖို့တောင်းဆိုဆန္ဒပြနေကြပါရဲ့ရှင
်နိုင်ငံတော်ကဒီနေ့တနက်ခါလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းတော့မိုင်းအင်တာနာထွန်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ဒီကနေ့မနက်ပိုင်းမင်္ဂလာတောင်ညွန့်မြို့နယ်မှာတမတော်ထောက်ခံသူတွေနဲ့ရက်ကွက်နေပြည်သူတွေရုံးရဆန့်ခတ်ဖြစ်ခဲ့တဲ့အခြေအနေကိုပြောပြကြပါတယ်ရန်ကုန်ဒေသကြီးမင်္ဂလာတောင်ညွန့်မြို့နယ်ရန်ကုန်ဘူရာကြီးနီးမှာတပ်မတော်ကိုထောက်ခံဆန္ဒပြသူတွေနဲ့ရက်ကွက်နေပြည်သူတွေကြားဒီကနေ့မှာရုံရင်ဆန့်ခတ်ဖြစ်ပွားခဲ့ပြီးတော့တပ်မတော်ထောက်ခံဆန္ဒပြသူတွေကလေးကွာတွေခဲတွေနဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်လူ20ထက်မနည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကုမိုးစော်ကတင်ပြထားပါတယ်ခင်ဗျာ
ရသားဆိုးဟောင်းပြုတ်ချပြီးတမရော်ကအာနာသိန်းတာကိုကန့်ကွက်တဲ့အနေနဲ့ဒီလ6ရက်နေ့ကစတင်ပြီးရန်ကုန်မြို့မှာပြည်သူတွေတင်းချီပြီးလမ်းမတွေပေါ်မှာနှိမ့်စင်ရက်ဆက်ဆန္ဒပြနေတာပါဒီကနေ့မှာတော့တမရော်ကိုထောက်ခံသူရာနဲ့ချီပြီးရန်ကုန်ဘူတာကြီးရှိလာရောက်စုယုံချိန်မှာရက်ကွက်နေပြည်သူတွေနဲ့မနေ့စင်နာရီခွဲလောက်မှာရုံရင်းဆန်ခတ်ဖြစ်ခဲ့တယ်လို့မျက်မြင်တွေ့ရှိသူတဦးက VOA ကိုပြောပါတယ
်အဓိကကတော့တမရော်ထောက်ခံရေးအဖွဲ့ကြီးကဒီဘူတာကြီးရဲ့အနောက်ကရောက်ရည်ချက်ဆိုင်နဲ့ ยูมาบ้านเนี่ยจ่าเลยอ่ะโค้ชตัวโค้ชนี่กางเกงมาซีเยอะเลยสุดซีเลยวะไอ้ตัวเจ้าเด็กขาเจ้าเนาะดีอ่ะยักกว่าดูดีอ่ะจ่าอูตัวบ่มาจ่าเลยขาแต่มึงดีอย่างเนี่ยแต่มึงดีอย่างเจ้าตัวบักกะดูดีอ่ะโอ้ยเดินดีจังจ่าเลยอ่ะเส้นนี่ยาวนานเลยดูไม่ใช่กูสุดเลยปนนั้นดูดีดูดูไปสุดหรอดูกว่ามีอะไรเลยเฉยมาตัวบักกะนี่ก็ดีกว่าดีเกลี่ยเนี่ยปิดจ่าเลยอารมณ์สั่งอาหยาดอกมันเนี่ยหรอกางเกงหรือว่ ตรงนั้นก็เป็นป่าละเนี่ยดีกว่าดีเนี่ยสิล่ะตัวเลยดีแค่มาดีกว่าดีขาดีทุกทีอ่ะขาดีกว่ามาก็เช่นนี้ป่ะตำรวจกูเท่ากันสนับสนุนยาบุหลายตัวยีด้วยฮะท่านเนี่ยชี้ชี้ไปเจ้ากูรู้ดูกันยานเนี่ยชี้ชี้ได้จังเลยเสพยาบ้าเลยแต่มาตัวสาสีแค่เช่นมาตัวอย่างนั้นเดียวสิเนาะก้าเสียดีอย่างนี้บัสก้าโอ้ยง่ายดีบ่วันพี่เอลูกกามยูรีเนาะเด้อเท่าสี่ชาเลยใช้ตัวก้าเสียดีได้ชาเลยอารมณ์มันดูยีก้า
แต่ช่วงก้าเสียดีได้ชาเลยอารมณ์มันดูยีก้าไม่ใช่กูจะดูยีก้าตรงนั้นเนี่ยไม่ต้องยาเราบ้านนะใช่ปะที่อันนี้ก็การดูก็เลยน่าจะชอบยาเราชีเดียวกันอะไรแต่มึงจีนเนี่ยอะไรไม่รู้ก็จะบ้าเจ้ากูเที่ยงดูด้วยกันแต่มึงที่ไปจะพักกันเลี้ยงกันเนี่ยที่เดียวสุราโก้นอกจากมีเงินทุนสิทธิ์ตัวกันเลยอ่ะคุณรู้ที่บิวเบียวสูบบ้าเลยแต่มาทางนั้นเราจะการอะไรเนี่ยจะเช่นนี้ไปเป็นอะไรนี่ไปทำงานแล้วปะแต่มาเดี๋ยวมีอะไรก็การ
ကျွန်တော်တို့ကဟိုအချိန်တိုက်ပြီးတော့သူတို့ပြန်ပြေးဝင်ရရအဲလွန်ရဟိုအလောက်ရှိမှာပေါ့လည်းတော့မရှိဘူးသူခုနှစ်ရရှိရအောင်ရှိအဲဟိုအချိန်ဆုံးကတော့သူတို့အဲ့အနံ၄ကိုင်နေတာနောက်ဆုံးကတော့သူတို့လွယ်ရဲမှာအဲ့ဒီဟိုအစီပါ၄ပါတယ်တန်တော့၄ပါတယ်ဓာ၄ပါတယ်မြင်နေရတယ်အခင်းဖြစ်ပေါ်ရနေရာမှာရက်တပ်ဖို့ဝင်တွေရှိပေမဲ့တစုံတရာရေးယူဆောင်ရွက်ကြမရှိကြောင်းလဲသူကဆက်ပြောပ
ီမှာတော့ရဲသားတွေခြားတာပဲမြင်ရတယ်သူတို့နဲ့သူတို့ချင်းကိုနီးနီးလေးပဲရဲတယ်ရှိတယ်သူကဘာမှမလုပ်ပါဘူ
းတခင်းဖြစ်ပွားရာတင်ဖြူမိရထရက်ကွက်နေပြည်သူတူကတော့ဒီလိုအကြမ်းဖက်တိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာရသူ26ယောက်ရှိကြောင်းပြောပါတယ
်အဲ့ဘက်ကတော့ညအရှိမဒီလင်မနဲ့တင်းနေတယ်အမျိုးသမီးတွေထုတ်တာဆိုတော့ခါကျတော့အဲ့မှာဘောင်းတယောက်ကပွဲသွားတာတော်တော်နဲ့ပါနောက်တစ်ယောက်ကတော့အဲ့မှာအဲ့လူကြီးကြားရရပဲသူကနောက်ကနေတော့စလုံးနဲ့ပြင်လိုက်တာဘောင်းပေါက်သွားတယ်သူတွေရွှဲပဲပြင်လာတာပဲဒီခံကောလီနောက်စလုံးကြီးနဲ့ပြစ်တာကြော်လေးပေါင်းလေးဖင်းလေးတင်မားတွေမှာအကုန်လုံးနဲတဲ့အပေါ်ကြီးတွေမဟုတ်အခုလောလောဆယ်ချင်းပေါက်ထားတာ26ယောက်လေးပြေးလာတဲ့လူတွေကပေါက်ထားတာလက်တန်ပြတာတော့ဗိုက်ကြီးတဲ့တယောက်လေးဗိုက်ကြီးတဲ့ကပြီးတော့လေအဲ့ကလေးကပေါင်းတော့လာပါလားဒီမှာအန်ဒီလည်းနဲ့တော့ဝါလန်းကိုပို့ပေးလိုက်တာ
အကျံဖက်တိုက်ခိုက်သူတွေဟာတင်ဖြူမီးရထရက်ကွက်ထဲကိုဝင်ရောက်လာတာကြောင့်ပထမ6ယောက်ကိုဖမ်းဆီးပြီးရဲလက်ကိုအခဲချောင်းနဲ့နောက်ပိုင်းမှာ52ယောက်ကိုဖမ်းဆီးစစ်ဆေးစဉ်ရဲတပ်ဖွဲ့ကလာရောက်တောင်းယူသွားတယ်လို့လည်းအဆိုပါမီးရထရက်ကွက်နေအမျိုးသမီးကပြောပါတယ်ရဲထံကိုလွှဲအပ်တာကိုမျက်မြင်တွေ့ခဲ့သူတဦးကတော့ရက်ကွက်နေပြည်သူတွေကနေကင်း72နာရီလောက်မှလွှဲပြောင်းပေးရလိုက်တာကိုတွေ့ရကြောင်းပြောပါတယ်
ကျွန်တော်တို့ရောက်လာကိုကြလန်းနေမှာသူဖမ်းလာပြီးတော့မှဘက်ကွက်လူကပြီးတော့ဟိုစစ်ဆေးနေပါတော့စစ်ဆေးနေတော့ကျွန်တော်တို့ရောက်သွားပြီ10မိနစ်လောက်ကြာခဲ့တာသူတို့လက်ထိပ်ပါဆောက်နေတဲ့ရဲတပ်ဖွဲ့ကိုပြန်ပြီးတော့ပို့တာပေါ့လေတော်ကြနောက်တုံးလေတော့ပြောတယ်အဲ့ဒါပေမဲ့ပထမတော့ကရောက်တဲ့ကြံပြန်လွတ်လိုက်ပြီလေရောက်တဲ့ကြံလည်းဆိုတော့ခု10ယောက်လောက်ရှိပါတော့အဲ့10ယောက်ကိုလက်ထိပ်ပါဆောက်နေတဲ့ရဲစီကိုပြန်ရလိုက်တာပေါ့နော်
မင်္ဂလာတောင်ညွန့်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲရရှိတဦးကစီစစ်နေကြောင်းပြောပါတယ်
။ဟုတ်ကဲ့ကျွန်တော်စီစစ်နေတယ်ကိုကြည့်ပါတယ်ခင်ဗျာ။ကျွန်တော်အတက်ပြောလို့မရသေးပါဘူးခင်ဗျာ။ထောက်ခံတဲ့လူပါလေ၊ရန်ရဲလူတွေလည်းပါလာတယ်ကျွန်တော်ဒီမှာဆက်တဲ့ခါကျတော့လေ။ညမေးမှာတတိကောင်းကမောင်းတဲ့လူတွေပါလာတယ်ကြာ။နောက်ပြီးတော့သူတတိကောင်းကဆိုဥပဒေကမ်းနဲ့လာတဲ့လူတွေတာပြီးပန်းလာတယ်ရှိတယ်။စစ်စင်သားတွေလည်းရှိတယ်၊မင်းသားတော်တော်လည်းလူတွေရှိတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီအတိအကျပြောလို့မရပါဘူးခင်ဗျာ။ကျွန်တော်ကြည့်နေပါလေခင်ဗျာဟုတ်ကဲ့ပါခင်ဗျာ
တမ်ဘရောထောက်ခံဆန္ဒပြသူတွေဟာစူးလီဖျားတဲ့အတော်ရှန်ဂရီလာဟိုတယ်အနီးမှာလူတယောက်ကိုဓာတ်နဲ့ထိုးပြီးဝန်းဝန်းရိုက်နှက်ခဲ့တာရှိခဲ့ပြီးဒီအဖြစ်အပျက်ကိုရိုက်ကူးထားတဲ့ဗီဒီယိုဖိုင်ဟာဒုမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်ခါတိုင်းရက်တွေမှာတော့ပုံမှန်ပိတ်လေးရှိတဲ့စူးလီလမ်းမပေါ်ကအတားဆီးတွေကိုတမ်ဘရောထောက်ခံသူတွေရောက်လာတဲ့အချိန်မှာရဲတပ်ဖွဲ့ကဖွင့်လှစ်ပေးခဲ့ကြောင်းနဲ့စူးလီဖျားဝင်းကျင်ကပြည်သူတွေကတံပုံးတီးချိန်မှာရဲတပ်ဖွဲ့ကအကာအကွယ်ပေးတာတွေရှိကြောင်းလည်းမျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါရင်စလုံးပေါင်းက voabamesechannel ဖြစ်ပါရင် YouTube စာမျက်နှာကိုရောက်ပြီဆိုရင် voabames လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabames ဖြစ်ပါရင်စလုံးပေါင်းက twitter.com/voabames ဖြစ်ပါရင်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါရင် VOA American တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကနေ့ခြားသောရင်းနဲ့ညာပိုင်းအစီအစဉ်တွေကို ည10:00 နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ပထမဆုံးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါMitel Telecom ဟာပေါ်ကျုပ်လူဒန်းစားအတွက်ဝင်ငွေပူရှာပေးနေပြီးတော့စစ်စင်ရေးကိုအထောက်ကူပြုနေတဲ့ဆက်သွယ်ရေးစနစ်ဖြစ်ကြောင်းဥအောင်ခင်ကတုံ့သက်ပြီးတော့ကိုညံဝင်းအောင်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အခုတော့ဥအောင်ခင်ရဲ့မြန်မာရေးတုံ့သက်ချက်ကိုနားဆင်ရမှာဖြစ်ပါတယ် Mitel Telecom ဟာပေါ်ကျုပ်လူဒန်းစားအတွက်ငွေပူရှာပေးပြီးစစ်စင်ရေးကိုအကူအညီပေးနေတဲ့ဆက်သွယ်ရေးစနစ်ဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
စစ်တပ်စီးပွားရေးနဲ့ဆက်နွယ်နေတဲ့ကုန်ပစ္စည်းနဲ့လုပ်ငန်းကိုတပိတ်မောက်ကိုစော်ဩတဲ့လှုပ်ရှားမှုမှာ Mitel Telecom စတင်ရေးဟာထင်ရှားပါတယ်။ February 5ရက်နေ့တိ Mitel Company ကနှုတ်ထွက်လိုက်တဲ့ Engineer 100ခန့်ရှိကြောင်း ARD သတင်းမှာဖော်ပြပါတယ်။ Mitel နဲ့ပတ်သက်တဲ့စာရင်း23ခုကိုလွန်ခဲ့တဲ့နှစ်စမ်းပိုင်းက Facebook ကဖေရှားခဲ့ပါတယ်။ EU ဥရောပအဖွဲ့ကလည်း Mitel ကိုတန်ခတ်အရေးယူဖို့2018ကစဉ်းစားခဲ့မှုပါတယ်ဗီယက်နမ်အစိုးရပိုင် Viettel Telecom ကိုမှီပြီး Mitel Telecom ပေါ်ပေါက်လာပုံကို Justice for Myanmar က161မျက်နှာအစီရင်ခံစာမနစ်ကထုတ်ဝေထားပါတယ် Viettel စစ်တပ်ပိုင်မြန်မာစီးပွားရေး Corporation MEC နဲ့မြန်မာ Telecom ဥပိုင် Limited ဟာ Mitel ဆက်သွယ်ရေးလုပ်ငန်းရဲ့ပိုင်ရှင်တွေဖြစ်ပါတယ်2018ဇွန်လမှာစတဲ့ Mitel ဟာနှစ်နှစ်အတွင်းသုံးဆွဲသူ10သန်းရှိလာပါတယ်တယ်လီနော့က23သန်းဥရေဒူးက10သန်း MPD က24သန်းဆိုတော့စုစုပေါင်းမိုဘိုင်းဖုန်းသုံးဆွဲသူ65သန်းရှိနေပါတယ်မြမလူဦးရေတဲ့ပုံများနေပါတယ
်စစ်တပ်ပိုင် MEC မြမစီဝါရေးကော်ပိုရေးရှင်းဟာဝင်လင်းမြေသားမှုကင်းမဲ့အဖွဲ့အစည်းဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ဇွန်လ22ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာMEC ဟာစစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။အစိုးရစီကရတဲ့အသုံးစရိတ်ပေါ်မှာမှီခိုတဲ့အဖွဲ့အစည်းကပိုင်တဲ့လုပ်ငန်းဟာနိုင်ငံပိုင်ဖြစ်တဲ့ပေမဲ့စစ်တပ်ကပုဂ္ဂလိကပိုင်အဖြစ်သတ်မှတ်ထားတာပါ။နောက်ပါအစိုးရလက်ထက်မှာတယ်လီကွန်လုပ်ငန်းကိုလေဝကြီးအုပ်အမြတ်ထုတ်လို့ SIM card တစ်ခုကိုဒေါ်လာ9000အထိဈေးရှိခဲ့ပါတယ်။ဒါကြောင့်တယ်လီကွန်ဈေးကွက်ကိုကြီးစိုးဖို့စစ်တပ်ကရည်ရွယ်တာပါ။Mitel ရဲ့49ရာခိုင်နှုန်းကိုဗီယက်နမ်ဗီယက်တလာပိုင်ဆိုင်ပြီး51ရာခိုင်နှုန်းကို Telecom ဥပိုင်ကုမ္ပဏီနဲ့စစ်တပ်ရဲ့ Starhyke ကုမ္ပဏီကပိုင်ဆိုင်ပါတယ
်။ Starhyke ကုမ္ပဏီရဲ့အစုရှယ်ယာတွေကိုစစ်ကောင်းဆောင်တွေတဦးချင်းပိုင်ဆိုင်ကြပါတယ်။ဘယ်သူကဘယ်လောက်ရတယ်ဆိုတာကိုမသိနိုင်ပါဘူး။ကာကွယ်ရေးဝန်ကြီးဌာနကြီးကြပ်တဲ့ကုမ္ပဏီဖြစ်လို့စည်ရေးလျှို့ဝှက်ချက်လို့သတ်မှတ်ထားပုံရပါတယ်။ဒါပေမဲ့တက်ချုပ်ကြီးမင်းအောင်နိုင်ရတဲ့အစုရှယ်ယာကအများဆုံးဖြစ်မှာတတိယဖြစ်စရာမလိုပါဘူးမြန်မာတယ်လီကွန်ဥပိုင်ကုမ္ပဏီအောက်မှာခရိုနီကုမ္ပဏီ7ခုရှိပါတယ် Vietnam set up the Nizam Maro, Natana Se Patama, Tonga Baima, Mighty Aja Wunga, American Dollar, Nasang Adanshi Yellow, Justice for Myanmar Fuega Suvare. Pongo Rago, Pauzri, the Weta Yudamu, Chechen Ludong Yadorava. The low Piansai Mumyogu, Tami Taramu, Myanmar Soya Vega, Yubi, Mighty Ago, Dollar, Napain Dayai Bade.
My dad only come to a union with dollar than the top honey at your loo a melo, commander amo. BNM baga dollar than she a chose a marty book, read you tavare. The towns of Guma, BNanga dollar than the a chose a don yinny jong, diabare. Nimabaga dollar than she a leader yinyama chip in me. Bama Jordan Sudan Machaya Bau. Chronicum is at a good term in our ring we got dollar than leader that she a mo. Nimasuaga, dollar tan shia, saito yame, pong pony bare. My dad, we sing go, sisime do machine dread. Sigong only a redonga lubu, a condom comni, chinny bare. My dad delicoma. Sigong on bango, we bo sharp beer, dung and chibare. Sisingo le, my dad delicom, seneca, tauku, penny bare. The girl, my dad donze duziga yare and winne. Sianashin seneco, jagani da chibare.
Might have Vietnam by Vietnam, Pesa Lutare, Vietnam Gayare, Huayu, Yashi Nivare. A Vivisayane, Vietnam Bandriga, Vietnam Gadase, Mighter Go Taupan Nivare. Taja Piduluruga, Mighter Go Titi Yoyo, the Bain Pong Naimbo, Luan Nivilo, Justice Pong Yama Apega Subare. A Luazon Nigaro, Mimi Mashire, Mighter Sim Katu, Piasi Pite Nivabe. Mighty Telecom Ha, Bojo Ludanza, Cobain PC, Pinidaja, Democracy, a year, Sanjib Pinidago, the Wapapu, Lurelo Subare. Mighty Telecom Seneca, Lukun, Yetropia, Kayabongo, Yape, Puerida, Ludugo, Pina, Pedinello Subare. Agaza Ganda, Pibio Gandane, Sanezin Ganda Male, Mighty a Sacre, Piapu, Lurelo, Tunta Pade. Mighty Ha Bojo Ludanza, you will see why in a sea long and pee, yet anybody. Dajau, say Anashin Sani Yene, Mighty the Wimau Yi, Tunduani Ragu, Pidu Ludu, the Bob Pau Tinjong, Justice for Mima Puega, don't that Taragu in Pialayavari.
Wang Kenya Mima Yi, don't the chess season go, nothing here up to Barre. Good car, bus in Jamaicana, good and sub bidom of Bari, it by Jamaicana Maro, sit on a thing, sana, pia, where drink, Jamaic and Pijaku, Pia Tabari. The morning at once, sit on a thing, sanchin, sana, pia, mood, drink, tigai, and ari, pia, the child Jamaic, and ya, so in yard, children, the repute yard, she need a look, Jamaic, and Yashiniga, Subare, Balu Diana, Balu, children, the repute, pin, sends yard, she need a valley. Dijam, your morning at Siaomia, a thing yet, three yoga, Kusiaomia, a poet, two over top, Doctor Miugo.
ကိုဝင်းမင်းကမိမြတင်ပြထားပါတယ်ခင်ဗျာဟုတ်ကဲ့ဒေါက်တာမြူးခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရနိုင်တာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီအဓိကလက်နက်တွေဖြစ်တဲ့ရေမြောက်တို့တနက်တို့ဒီမျက်ရည်ပုံတို့ကနေကာကွယ်ရေးအကြောင်းပြောပြီးမှာဒီတစ်ခေါက်တော့ဆရာကြီးတခြား
ဆိုရင်ရတဲ့ဒီခိုင်မှုနဲ့ဒီကျမကြီးဆိုင်ရာအန္တရာယ်တွေကျိုးပြင်းတင်တာတွေကိုပြောမှာမို့အဓိကပါစပြောခြင်းလဲဆရာကြီး
အခုရင်းကဒီလောက်လေးဟာနဲ့တို့တို့ကြားတွေကိုပစ်တော့ကျွန်တော်မျက်စိထိနော်မျက်စိကမ်းမှာသိကြတော့ဗျာအခုထွက်လာတဲ့တန်ရာတွေကျွန်တော်တွေ့လာပြီလေပေါက်ပြေးသွားတဲ့တန်ရာတွေတွေးကြတဲ့တန်ရာတွေအတွင်းကြည်တဲ့တန်ရာတွေကျွန်တော်ထွက်လာဖို့ရှိတယ်အဲ့ဒါကြောင့်
sang wa me pisi je jano ti ni bi no ko yan ma ane so ho helmet sang wa me ko ma pa le de jo bo i ni ne khan ma me so hle cha chin ha ko de ayan wo lut ya chang na do ta phi phi yin mo jano win ya mhaw me hle me
okay sia yi naw tat yo a blu ho chu pi lo pyin tha tin da le shi de le
jano ayin u tan yi khan wa twei chung mo jano pyo ma so lo shin u tan alang yi ko jano pwe ne de bin khan ma de ko yu sang na de ni ma be a the ma jano a khan na de lut ko u tan ye alang pyin sin ne chain ma nyat ni sang sang lo ma တစ်ဖက်ကနေဟေးအပြင်ပြစ်နေပြီဟေးဆိုပြောလိုက်တဲ့ခါနဲ့လူတုံးချပြိုးစင်းလာပြီးတော့ခုနကမယ်ဝယ်နေသမင်ခမ်းမာရအပြင်ကဒီကားထဲမှာလူတွေအကုန်ပြုံးပြုတ်ပြီးတာပြီးတာမှာအဲ့ထက်မှာနှစ်ယောက်သုံးယောက်လောက်ကိုကျွန်တော်ဆွဲထုတ်ပြီးတော့နှစ်ယောက်သုံးအယောက်20လောက်ကိုကျွန်တော်စီးအောင် ရေးပေါ်ပို့လိုက်ရတယ်တေသွားတော့မတေသွားဘူးပေါ့နော်လူလူချင်းလဲ stand beat လို့ခေါ်တယ်နော်လူလူချင်းပြီးတာနင်းတာအယုတ်တည်းဖြစ်လာရင်လူကအရင်ပြေးကြလွှားကြတယ်လှေကားတဲ့လူနေရာမျိုးမှာရှိနေတဲ့လူတွေတစောင်းလာရှိတဲ့လူစားမျိုးတွေကအရေးကြီးတယ်လူအုပ်ပြိုဆင်းလာနိုင်တယ်ပေါ့နော်လူအုပ်များတဲ့အတွက်ကြောင့်ကိုချင်းချင်းကတော့အခုလူငယ်တွေရောလူကြီးတွေရောစီကန်းရှိရှိနဲ့ထိန်းသိမ်းနေကြတယ်အဲ့မဲ့ရုတ်တရက်အလိုပေါ်ဝင်ပြီးတော့လောက်လေးကနေပဲပြစ်ပြစ်ဒါနဲ့ပဲဝင်ထိုးထိုးတနက်နေ့ပဲလှမ်းပြစ်ပြစ်ပြီးကြလွှားကြတဲ့ခါမှာလဲကြတဲ့ဒဏ်ရာတွေလူလူချင်းချင်းပြီးပြီးတော့နင်းပြီးတဲ့ဒဏ်ရာတွေချော်ကြသွားတဲ့ဒဏ်ရာတွေကလည်းအရေးကြီးတယ်ဒါကြောင့်ကျွန်တော်ကဖြစ်လာပြီဆိုတော့လဲချခြင်းဟာကိုယ်တည်းအရန်ကိုလွတ်ရချောင်လာတော့တဖြည်းဖြည်းချင်းပေါ့ကျွန်တော်ဝင်ရမှောက်မယ်လဲမယ်တနက်ပြစ်တာဆိုဝင်ရမှောက်လို့ရှိရင်ပြစ်ချတာအမြဲတမ်းခက်သွားပြီသူတို့ဘက်ကနော်လူတွေကလဲထိုင်တဲ့နီးလန်းကိုသုံးရမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောကြိုပြီးတော့ပြင်ထားပြင်တာ
အကောင်းဆုံးကတော့စထွက်မယ်ဆိုတဲ့ကအုပ်စုတွေနဲ့အရေးပေါ်ဖြစ်လာရင်ငါတို့ဘယ်အုပ်စုကတော့ရှိမှနေမယ်ဘယ်အုပ်စုကဘေးကိုသွားမယ်နောက်ကိုသွားမယ်လူလူလေးမပြီးအောင်ဒီကြားမှာအရေးပေါ်တယ်လီဖုန်းနံပါတ်တွေအရေးပေါ်ဆက်သွယ်ရမှလည်းကျွန်တော်ချုပ်တင်ပြီးတော့စီစဉ်ထားတင်ပါတယ်အဖွဲ့ခေါင်းဆောင်မဟုတ်တော့မှအုပ်စုလည်းအုပ်စုလည်းပေါ်တော့ကိုအုပ်စုလည်းငါတို့ဖြစ်လာခဲ့ရင်လွတ်ရလမ်းကိုဘယ်လိုသွားကြမလဲဘယ်လိုလှမ်းပြီးအရေးပေါ်ခေါ်မလဲဘယ်လိုဆက်သွယ်မလဲအားလုံးကတော့အခုတယ်လီဖုန်းနဲ့ဗီဒီယိုတွေရိုက်နေတဲ့ကြောင့်မှတ်တမ်းနေတော့အမျိုးမျိုးတက်လာတာပဲပုံမွှင်းပေါ်တာပေါ့ဗျာဒါပေမဲ့ကိုရဲ့အန္တရာယ်ကင်းဖို့အရေးကလည်းရှိသေးတဲ့ခါကျတော့ကိုအချင်းချင်းမှာဘယ်အုပ်စုကတော့ဘလူ့ကိုငါတို့ကတော့တံမာတဲ့လူတွေတံမာတဲ့လူကဖေးမှာပဲအငယ်တွေကိုဘလို့ဦးစားပေးမယ်အမျိုးသမီးတွေကိုဘယ်နေရာမှာငါတို့ထားမယ်ဆိုတာမျိုးတွေစုတင်စီမံထားဖို့တော့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီစိုးရင်ရတဲ့ကြိုသတိပြုစရာရှိသေးလား
လူတွေအများကြီးကြတော့လူငွေခေါ်တာပေါ့ဗျာလူတွေကအောက်ဆီဂျင်ရှူပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ကိုထုတ်နေတယ်အဲ့တော့ကျွန်တော်ရှူလို့တဲ့အောက်ဆီဂျင်ဓာတ်ကဒီသားမှာဖိအားကြောင့်ကျွန်တော်ကမရနိုင်ဘူးလူအုပ်စင်များလာတဲ့ခါကျတော့မွန်းကျက်လာတာပေါ့နော်အဲ့တော့လေငတ်တဲ့ယောဂါပေါ့နော်အဲ့မှာတော်တော်များများကတော်တော်မီးလောင်တဲ့နေရာမှာအငွေ့တွေရှူပြီးတော့အောက်ဆီဂျင်မရှိလို့ကျွန်တော်တို့ဒီသတိလစ်သွားတဲ့လူတွေရှိနိုင်တယ်လို့ဒီလူလူကြားထဲမှာလည်းအောက်ဆီဂျင်ငတ်ပြီးတော့ငကိုတဲ့ကဒါမှမဟုတ်စတဲ့ကထွက်ပြီဆိုရင်ကိုဖျားနာနေကိုထွက်ပါနဲ့ကိုအောက်ဆီဂျင်လည်းကိုထိုင်းကြည့်ကြပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီကြိုပြင်ထားတဲ့နဲ့ဆိုရင်ကြာရှိသေးလားဆရာ
အစာအာဟာရပေါ့နော်အဝင်းအဝင်းအဝင်းနဲ့ဒီဓာတ်တွေခန်းချောက်တယ်အချူဓာတ်တွေခန်းချောက်တယ်နော်အဲ့မှာကျွန်တော်တို့သွေးထဲမှာရှိတဲ့ကြာဓာတ်တွေညော့နေသွားရင်လည်းသူကရုပ်တရက်ပြာဝေပြီးတော့ဒဲသွားနိုင်ပါတယ်ကြွက်တွေလည်းတက်နိုင်ပါတယ်အဲ့တော့ကျွန်တော်တို့အခုလူလူကဝင်နေတဲ့အထဲမှာပူကာဒီဆက်တို့ရိုင်ယာဒီတို့ပါပါတယ်ဒါလေးတွေကိုတငုံတငုံတငုံစုပ်သွားရင်းအားဖြင့်ခုနရေတက်ခန်းချောက်ခြင်းအလက်ထရိုက်ခန်းချောက်ခြင်းတွေကိုကျွန်တော်ကာကွယ်နိုင်ပါတယ်အဲ့တော့ကိုယ့်ကိုယ်ရဲ့ကျန်းမာရေးကိုလည်းကွက်ကိုယူဆိုင်ပါကိုတောက်နေကြဆေးဝါးတွေကိုလည်းခရီးထားပါအញ្ញမ်းတော့စိတ်သက်ပါနေကြတယ်မှန်တယ်ဒါပေမဲ့ဒီနေ့အတွက်နေမကောင်းဘူးဆိုရင်နောက်တန်းကနေအားပေးသင်အားပေးပါအိမ်ရှိမှာပဲထွက်ပြီးတော့တန်ဖိုးတီးပါအမျိုးမျိုးပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဖြစ်ဆက်ကျန်းမာရေးဆိုင်ရာအကြံပြုခြင်းဆရာ
အပေါ်ပါသွားတာတွေကိုလည်းကျွန်တော်တို့ကြိုက်တဲ့အိမ်မှာဝင်ပြီးတော့တောင်းဆိုလိုက်တာနဲ့အာသူတို့အတွက်ကိုတီးသန့်အိမ်သားတွေပါတယ်တောင်းရှိသွားတယ်ရှိပါတယ်အဲ့တော့ကျွန်တော်တို့ public toilet တောင်မလို့ပဲနဲ့လမ်းကြောင်းတစ်လျှောက်လုံးမှာအားလုံးကအားပေးနေတဲ့ကြောင့်ကျွန်တော်အပေါ်ပါသွားတာတွေကိုလည်းကျွန်တော်တို့ဘယ်သူပဲဖြစ်ဖြစ်စီကန်းရှိရှိဆိုတာကလူငယ်တွေဦးဆောင်ကြလူငယ်တွေကဒီလောက်အထိကြောင့်မှလမ်းပေးကိုကျွန်တော်တို့ကိုနဲ့သူတို့ငှားတဲ့လူတွေနဲ့မတူဘူးခင်ဗျအဲ့အဲ့တို့ကြောင့်ကျွန်တော်တို့အိမ်တွေကလည်းကျွန်တော်တို့ကုညီဖို့အသင့်ပါပဲတကယ်လို့များအသေးအံဖြစ်တဲ့အောင်မှာကြီးစရာအိမ်ထဲကိုဝင်မှာလုံခြုံအောင်မှာလုံခြုံမှုလုပ်ပါအားလုံးတော့အိမ်ရက်သူရက်သားတွေကလည်းကာကွယ်ပေးဖို့အသင့်ပဲဆိုတာတော့အားလုံးကယုံကြည်ထားကြပါတယ်အဲ့တော့အားလုံးကလည်းဒီရောဖြစ်လာခဲ့လို့ရှိရင်ကိုလူတွေကိုဖွဲ့ပေးဖို့ပေါ့နော်ဖွဲ့ပြီးကြီးရင်ပဲအထဲမှာပဲကျွန်တော်အနာယူခိုင်းဖို့တင်းငင်အေးသေးသွားတဲ့အချိန်လေးကြာမှပြန်ပြီးထွက်ဖို့နော်အဲ့ဒါမျိုးတွေကတော့အပေါ်အပါခင်မကပါဘူးအစားအသောက်အနေထိုင်အနာယူအကုန်လုံးကိုရက်ရွာတွေကိုကျွန်တော်အားကိုးလို့ရပါတယ်အဲ့တော့ရက်ရွာနဲ့ဝေးတဲ့နေရာမျိုးကြောက်နေရင်တော့နည်းနည်းသတိထားပါတိတ်ပြီးတော့ချုပ်နေရတာကွင်းပြင်ကြီးတွေဖြစ်နေမယ်အဲ့မျိုးလူမျိုးနေရာမှာကျုံသွင်းပြီးတော့ကိုယ်ဘက်ပိတ်ဒီဘက်ပိတ်နေကျွန်တော်တို့ကိုပြေးလို့မရအောင်လုပ်တာမျိုးတွေရှိလာနိုင်ပါတယ်အဲ့လိုမျိုးနေထားမှာကိုကဆက်လိုက်မလားမလိုက်ဘူးလားဒါမို့ရှင်လည်းနည်းနည်းရှောင်ရမလားဒါမို့ရှင်နေရာလှည့်မလားဆိုတာကိုစဉ်းစားဖို့လိုပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီကျိုသတိထားစရာမျိုး
ငင်းငန်းစွာဆန္ဒပြနေတဲ့သူအကျန်းဖက်တယ်ဆိုတဲ့ကွာဒီကြားထဲမှာသူတို့ဝေးထားတဲ့9000စားတွေကဒုတ်တွေတန်ဒုတ်တွေနော်ဓာတ်တွေအထဲမှာစောင်းလာနိုင်တယ်လူတွေထိုးသွားနိုင်တယ်လို့ဆရာမင်းကိုယ်နဲ့လည်းပြောခဲ့ပြီးပြီဓာတ်တွေကိုကျွန်တော်သတိဝရိယာနဲ့နော်ကိုဟတ်ကိုတော့ကိုအုပ်စုနဲ့ကိုနေပါနော်အများပေါင်းပါလူတွေတန်လျာဖြစ်ွယ်လူတွေကိုရှောင်ရှားပါအတက်မရေပါနဲ့ဒီလူတွေကဆင်းလာပြီးတော့လော်လီကောတည်းမကဘူးဒါနဲ့တရှိနဲ့အကုန်ရမ်းသွားနိုင်ပါတယ်ဒါတွေကသူတို့ဘက်ကအကျန်းဖက်နီးပန်သမျှမလို့ဘူးတဲ့နီးတွေထုတ်သုံးလာဖို့ရှိတယ်ဆိုတာကိုသရဘကသတိချနေလို့လိုပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ့နော်လူတန်ပေါင်းများစွာနဲ့ချီပါဝင်နေချိန်မှာစက်မိုက်ဆိုင်အန်ဒီရီမဖြစ်ဖို့အတွက်ပေါ့နော်ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
နောက်နေ့တွေအားပေးမယ်ဆိုရှင်တော့အေးဟွာအိပ်ပါ
ဒီလိုလိုဆက်လက်ပြီးတော့တိုက်ပွဲဝင်ကြအောင်မယ်ကျွန်တော်တို့ဘက်ကအတွေ့အကြုံတွေအရဒီတည့်တည့်နဲ့မပြီးနိုင်ဘူးဒီနေ့တော့တို့အမျိုးမျိုးကျွန်တော်တို့တိတ်ခွန်မဲ့ဥပဒေတွေပြဌာန်းလာပါပြီအဲ့ဒါလူတို့ကအများဆုံးသိရှိကြပါဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာပတ်စံချမ်းမာရီကနာကိုကိုမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဂုဒ္ဓကာရော ပတ်စံတိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းချီဆိုင်တိုင်းရင်းသတင်းတော်တွေကတင်ဆက်ပေးတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်ကျွန်မကအမီပါ။ဒီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ဆက်အနာသိမှုကြောင့်2018ခုအုပ်ရေးပြတ်သွားပြီဖြစ်တဲ့အပြင်တနင်္ဂနွေနေ့တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA လည်းပြတ်သွားပြီလို့ KNU Concert Group ကပြောကြားလိုက်ပါတယ်။စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားမှုကိုစံပီကဇာတောင်းပါတီ SNLD နဲ့တအမ်းပါတီ BNP တို့ကနေဆိုလိုက်ပါတယ်။ကျမကလမ်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ ဖေဖော်ဝါရီလတရနေ့ကလှုပ်ဆောင်ခဲ့တဲ့စစ်အာဏာသိမ်းမှုကြောင့်2018ဖွဲ့စည်းပုံအခြေခံဥပဒေပြတ်သွားပြီးဖြစ်တဲ့အပြင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA လည်းပြတ်သွားပြီးလို့KNU Concern Group ပြောရေးဆိုခွင့်ရှိသူဘဒိုနော်စီဖိုးရာစင်ကပြောပါတယ်။ NLD ပါတီအာဏာရတဲ့အခါတုန်းကဒီ process ကိုသူတို့လှုပ်ဆောင်ခဲ့တာဖြစ်ပြီးအခုဒီလှုပ်ဆောင်ချက်တွေအားလုံးကိုတပ်မတော်ကဖျက်သိမ်းပြီးအတ္တမအာဏာသိမ်းယူထားတဲ့အတွက်အားလုံးပြည့်ပြည့်ပြီးလွန်မြင့်ကြောင်းစစ်အာဏာသိမ်းယူမှုကြောင့် 2018ဖွဲ့စည်းပုံအခြေခံဥပဒေဟာပြည့်ပြည့်သွားပြီးဖြစ်ကြောင်းဘဒိုနော်စီဖိုးရာစင်ကဆိုပါတယ်။ရွေးကောက်ပွဲမှာအနိုင်ရရှိထားတဲ့ NLD အစိုးရစီကတပ်မတော်ကအာဏာသိမ်းယူလိုက်တဲ့အပေါ်ပြင်းထန်စွာရှုံချကန့်ကွက်ကြောင်းဖေဖော်ဝါရီလစံပိုင်းက KNU Concern Group ကထုတ်ပြန်ထားပါတယ်။တစ်ဖက်မှာလည်းဖေဖော်ဝါရီလ19ရက်နေ့ကနေ20ရက်နေ့အထိနှစ်ရက်တာပြုလုပ်တဲ့ NCA အပြည့်ရအဖွဲ့များရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ် ဦးဆောင်အဖွဲ့ PPST ရဲ့ online အထူးစည်းဝေးကနေလက်ရှိကာလမှာအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရအတွေ့ဆုံဆွေးနွေးညှိနှိုင်းမှုတွေကိုရပ်ဆိုင်းထားမယ်လို့ PPST
ကထုတ်ပြန်လိုက်ပါတယ်။စစ်အာဏာရှင်ကြဆုံးရက်တဲ့တနင်္ဂနွေလုံးလူထုအောင်ကြမှုဖြစ်ပွားနေခြင်းရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်ကိမာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးကြံရေးတပ်တို့အကြားတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေပါတယ်။ဖေဖော်ဝါရီလ24ရက်နေ့မနေ့အစောပိုင်းကမူဆယ်မြို့စွန်စော်ရပ်ကွက်မှာရှိတဲ့တာမူးညေ ဖေဖော်ဝါရီလ21ရက်နေ့မနေ့အစောပိုင်းကမူဆယ်မြို့စွန်စော်ရပ်ကွက်မှာရှိတဲ့တာမူးညေတပ်ပီဒုစစ်တပ်ဖွဲ့ပိုင်ထန်းရှာချိုင်ဖူးအမီရှိဟိုတယ်တစ်ခုနဲ့နေအိမ်တစ်လုံးကိုလက်နက်ကင်အုပ်စုတစ်ခုကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုကြောင့်ဒေသခံအုပ်သေဆုံးသွားပါတယ်။အခုမဆောင်လို့ကြာရေးတပ်ကလာရောက်ပစ်ခတ်တိုက်ခိုက်တယ်လို့ဒေသခံတွေပြောပေမဲ့ကြာရေး
ကျန်းစွာအဖြေရှာနိုင်လိမ့်မယ်လို့ယူဆထားကြောင်းနိုင်လေးတမကဆိုပါတယ်မွန်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှာမွန်ညင်ညွတ်ရေးပါတီ MUP အနေနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှာပါဝင်ရတာဟာနိုင်ငံရေးအရာမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးအဖြေရှာတဲ့နည်းလမ်းဖြင့်သာလက်ရှိတည်ဆုံနေတဲ့ပြဿနာတွေကိုငြိမ်းချမ်းစွာအဖြေရှာနိုင်လိမ့်မယ်လို့ယူဆထားကြောင်းနိုင်လေးတမကဆိုပါတယ်မွန်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှာမွန်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှူးဟောင်းဦးစော်လင်းထွန်းကိုကောင်စီဥက္ကဋ္ဌအဖြစ် င်ပြည်ထောင်စုရေကောက်ပွဲကော်မရှင် UEC ရဲ့ကမ်းလှမ်းချက်အရနိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီအဖွဲ့မှပါဝင်နိုင်ဖို့ကိုမွန်ညညွတ်ရေးပါတီဘ ഹു အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာပညာအောင်မိုးကို MUP ကရွေးချယ်ထားပါတယ်
။တင်းကလမြန်မာနယ်စပ်မောင်တော်မြို့နယ်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်နယ်စပ်ခြံစည်ရုံးလုပ်ငန်းလုပ်ကိုင်နေသူနှုတ်တန်ရာရရှိသွားပါတယ်။ဖေဖော်ဝါရီလ22ရက်နေ့နာနဲ့ပိုင်းကနေချာမှတ်တယ်မှ36နဲ့30ခွင်ကြားမှာဖြစ်ပွားခဲ့တာပါ။တန်ရာရရှိသူနှုတ်ကတော့ပူရီတောင်မြို့နယ်ဘန်ကုံမှကျေးရွာကကိုမောင်ထွန်းနဲ့မောင်တော်မြို့နယ်မီးတိုက်ကျေးရွာက
กูมองทุ่มผิวโรคพี่ปีแต่ยังเปลี่ยนการในกูมองทุ่มกูสิ่งใดเสียงปูสังกูจ้าหนีเลยลงมองดอมอยู่ขนาดเบี้ยวไปเลยรักขันยินเนี่ยมารักขันตัดต่อเองเนี่ยมีมาสิ่งใดจ้าเลสีมาได้ปวดผิวปั้มมือเดิมสิ่งต่อไปไหมอาศัยอัตตากรรมมีมีมาชินลิมือเดิมลูกสาวนี่ไปไหมเนี่ยสัตย์ติดตามเนี่ยได้ปวดผิวปั้มแค่ได้เจียวหนีเลยมามันชินลิมลูกสาวตามสิ่งใดแต่ด้วยมันอันเดียสูยมือเดิมสิ่งนี้ไปเลย
นัทธรรมนัสเซย์วิเคราะห์ไปในยาปีทางสื่อลดดอกกุซาร์พิวคอมดี CRPHกันนี้ชิมยอดดอกตาซาซากูกูลาตามกัสไซยาทุกโกเซเลปเจ้าอาตาวมเปลี่ยไปเลยฟิฟายลานัสเซนยานิกา CRPHกันนี้ทบยันเจียชาบาร์เลยในงานกาตั้งไว้อารมณ์ยามานงานดังงานเซลิตันตุยตีเปียบาลูดอกตาซาซากับยอสุไตต้นไปเลยชิมที่เนราดอกตาซาซาฮะอเมเนียในงานมาเซฟที่เนราดอกตาปวยาชิตาดูเจ็บปีชิมต่างดามาเซวากูตาม
เป็นดีเดย์เฮลท์แอนด์โฮปอควีตีทางดูแลพี่ป่าเลยเอดีเฮลท์แอนด์โฮปอควีกูเป็นดีชาติวันเอเชียสันชาร์ลส์มินดากาในกาพิวทาร์ป่าเลยอะคุกเดินว่ารู้สละเดินสับปีดว่ามาบ้าในงานเราอาณาติในเดนิบิโรสิกังสิกันเนี่ยติดเดนเลยเพื่อสิทาร์เลยยุคกับเวกอมเมชันฮันในงานยี่ปัดดีริกูฟีบิวานาเนสเซชเชียนิมาตุยสมบูนิบิโรกูเพคอลไลป่าเลย
สิ่งสิ่งเอกันนั้นมุกูฉันในงานยี่ปัดดีรุ่ยตัวยาตุยสมบูชินีบาร์ดลาน้ำหอมงานนี้ซูซี่เจนเซปิทาบาร์เอสิ่งสิ่งเอกันนั้นเพื่อความมุกูฉันก็ทราบอยู่ปัดดีเพื่อเด็กฉันได้นำยาดิโมครีสีเพื่อโชว์เอสเอ็นยาดีปัดดีโอฉันได้นำยาดิโมครีสีปัดดีเอสเอ็นดีพีกับว่าและขันยาชีเดลุตียาบาร์เลจากของปัดดีโลอัติยาจาร์เอสเอ็นยาดีปัดดีการอและชีสิ่งสิ่งเอกันในงานเราอันนั้นเราเตยุทาร์เอพื่อเพื่อตาจาวมิมิโรปัดดีเอในงานยี่ยัดดีเชน
ရင်မှုလည်းဖြစ်ပါတီပြောခွင့်ရလည်းဖြစ်တဲ့စိုက်လီကချမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ကစားအခေါ်မှာဝက်ဘန်ကူမီအတီတောင်းဖို့မှန်တဲ့သောခါတင်ကခင်း
ဒီနေ့ကျွန်တော်တို့ဘဟုကော်မတီအစည်းအဝေးလုပ်ပြီးတော့ဆုံးဖြတ်ချက်ချပါတယ်သူတို့ဖိတ်ခေါ်တဲ့အစည်းအဝေးကိုမတက်ဖို့ကျွန်တော်တို့ဆုံးဖြတ်လိုက်ပါတယ်သူတို့ဘုံထက်ဆက်မေးလာလို့ကျွန်တော်တို့ထေချလိုက်ပါပြီဘာကြောင့်မတော်တက်လဲဆိုတော့ရှင်းပါတယ်ကျွန်တော်တို့နိုင်ငံရေးမြုံမှန်းချက်နိုင်ငံရေးရည်တည်ချက်နဲ့သူတို့နိုင်ငံရေးရည်တည်ချက်ကစီနဲ့ရေလို့ဘယ်နဲ့ညာလို့ကွာချားနေပါတယ်ဒါကြောင့်တော့မတက်ဖို့ဆုံးဖြတ်လိုက်တာပါ
အမျိုးသားဒီမိုကရေစီအင်အားစု NDF မှပါဝင်တဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့စစ်ကောင်စီဖိတ်ကြားလာတဲ့တည်ထောင်စုရွေးကောက်ပွဲကော်မရှင်တွေ့ဆုံပွဲကိုတက်ရောက်မယ်လို့ပါတီအတွင်းရင်းမူစိုက်ဖို့အောင်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ဟိုခေါရင်းသူပါတီဆောက်ကအနောက်ခါလေးဟ ோம் ဟ ோம் ကန်ကတန်ဝေးအန်
ကျွန်တော်တို့တိုင်းရင်းသားပါတီတွေစုပေါင်းဖွဲ့စည်းရတဲ့ MDF နဲ့လည်းဆက်တွေ့ဆွေးနွေးပြီးကျွန်တော်တို့တက်ရောက်ဖို့တင့်နေဆိုပြီးတော့မှသွားတက်ဖို့ဆုံးဖြတ်ထားကြပါတယ်တခြားပါတီဝင်တွေလည်းတက်မယ်ဆိုလို့ကျွန်တော်တို့လည်းတက်ဖို့ဆုံးဖြတ်လိုက်တာပါ
ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကကြားခေါင်းပါတီ SNLD ဟာ43နေရာနဲ့ရှမ်းပြည်မှာတတိယအများဆုံးအနိုင်ရရှိခဲ့ပါတယ် SNDP ကြားဖြူပါတီကတော့မိုင်းပန်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တနေရာအနိုင်ရရှိခဲ့ပါတယ်အလားတူရှမ်းပြည်မှာလွတ်တော်12နေရာအထိအနိုင်ရခဲ့တဲ့တအံ့မျိုးသားပါတီကလည်းဘာမှမပြင်ဆင်ရတဲ့အတွက်အစည်းအဝေးမတက်နိုင်ကြောင်းလက်ရှိအခြေအနေကလည်းခရီးသွားလာလို့အဆင်မပြေသေးတဲ့အတွက်မသွားဖို့ဆုံးဖြတ်လိုက်ကြောင်း TNP အထွေထွေတွေ့ရင်မူမိုင်းဦးခိုင်ကပြောပါတယ်ဒီလုံးကျွအနိုင်ရထားတဲ့ NLD ပါတီကလည်းအာဏာသိမ်းစစ်တပ်ဟာတရားဝင်အစိုးရမဟုတ်ဘူးလို့ကြေညာထားပြီးပြည်ထောင်စုလွတ်တော်ကိုစားပြုလွတ်တော်တိုင်းပြည်နယ်လွတ်တော်ကိုစားပြုလွတ်တော်တွေဖွဲ့စည်းပြီးစစ်ကောင်စီကိုဆန့်ကျင်တန့်ကွက်နေပါတယ်
ကချင်ပြည်နယ်ကမြို့နယ်တွေမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကအရှိန်မြင့်နေတယ်လို့တစ်ဖက်မှာလည်းဖမ်းဆီးအရေးယူမှုတွေကဆက်တိုက်ရှိလာနေပါတယ်ဒီအကြောင်းအမည်ရဲ့စုစည်းချက်ကိုတော့နိုင်ငံဝန်ကနေတင်ဆက်ပေးမှာဖြစ်ပါတယ်
ကချင်ပြည်နယ်ပူတောင်မြို့မှာဆန္ဒပြလူငယ်ကိုစစ်တပ်ကဖေဖော်ဝါရီလ20ရက်နေ့ကဖမ်းဆီးခဲ့ရမှာအဲ့ဒီထဲက4ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ညာ9ဦးကတော့ပူတောင်ထောင်ကိုပို့လိုက်ပြီးတရားစွဲဆိုထားတယ်လို့အမှုနယ်ပတ်သက်ပြီးလိုက်ပါဆောင်ရွက်ပေးနေတဲ့ဒေသခံတူကပြောပါတယ
်ကျွန်တော်ရှင်းနေတဲ့ဥစ္စာအခက်ကတချို့တော့တွေ့ကြတယ်တွေ့ခွင့်မရခင်ရှင်းနေတဲ့ဆွေးခွင့်မရခင်ဒါပေမဲ့ရမန်ယူထားတဲ့အကြောင်းဒီ3လ5ရက်မှာကျုံထုတ်မယ်ဆိုတဲ့ဟာပဲတတင်းရရှိခဲ့တယ်ပုံမှန်နဲ့ဆွေးထားတဲ့သဘောရှိတယ်ဟုတ်ပုံမှန်နဲ့ဆွေးလိုက်လို့ဟိုဘက်ဟိုနောက်နှစ်ပတ်ကျမှကျုံထုတ်မယ်ဆိုတဲ့သဘောအဲ့လိုဖြစ်တယ်ကောင်းကောင်းလည်းနေနေမှုလည်းသူနဲ့တွေ့ခွင့်မရှိတဲ့အခါကျတော့ညီလေးကောင်းမှုမတွေ့လိုက်ရဘူး144ရဲ့905ခခွေလာအဲ့ဒီနဲ့တယောက်ကတော့မတရားချင်းဆက်တယ်မှုနဲ့ပါတယ်ဆိုတော့ကြားတယ်ဟုတ
်ဘူတာဦးကတရားဆွဲဆိုခံရတဲ့သူတွေကတော့ကိုလို ကိုစင်ဝါကိုမလောင်ဖီနောင်းအောင်ကိုစန်ထရန်ဆိုင်နဲ့ကိုဖုံရော့ဖီနာနုဖီကြပြီဒီလိုထဲကကိုစန်ထရန်ဆိုင်ကိုတော့မတရားတင်ဆက်သွယ်မှုဥပဒေပုံမှန်နဲ့လဲတရားဆွဲဆိုထားပါတယ်ဒီလူငယ်ငါဥကိုပြန်လို့ပေးဖို့သီရခဏိကစန္ဒပြတောင်းစုနေကြသလိုကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌစီကိုလဲအကူအညီတောင်းခံထားတယ်လို့သီရခဏိကပြောပါတယ်
ဒီမိုးကြီးမျိုးရဲ့ဒီလှောက်ရှားမှုနဲ့ပတ်သက်ပြီးမှာဘာမှသူပတ်သက်မှုရှိပါသေးတာပဲသူကတော့အမှန်တကယ်ကဒီမိုးကြီးမျိုးရဲ့ဒီလှောက်ရှားမှုနဲ့ပတ်သက်ပြီးမှာဘာမှသူပတ်သက်မှုရှိပါသေးတာပဲသူကတော့သူတို့ကတော့ပြောရန်တပုံတရားလေးလားသူရောဒီကိုဗစ်ကာလကတော့
ဘောလန်တီးယားလေးလောက်ကြရပါတော့ကိုဗစ်ဘောလန်တီးယားလေးအဲ့ဒါဆိုတော့အဲ့ဒီမှာသူကပြိုင်ကြနေလို့ဆိုအဲ့ဒီမှာလေးကြတာပါအဲ့ဒီမှာသွားရှာတာအဥတော်ခံနေတဲ့အင်းကြီးတော်သွားရှာတယ်မပေးတဲ့ခါကျတော့အဲ့ကောင်ကြီးကပို့ခေါ်သွားပြီးနောက်ပုံမှန်20ငါးတက်ပြီးမှသွားရှာရဖြစ်ပါတယ်သူတို့နှူးရကင်မရာတွေကိုလည်းသက်ဆိုင်ရာကသိသိသွားတယ်လို့လဲဆိုပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်စစ်အာဏာသိမ်းယူမှုကိုပြီးလုံးကျွတ်ဆန့်ကျင်ကန့်ကွက်နေတဲ့အချိန်ရှမ်းပြည်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်တို့အကြားတိုက်ပွဲဖြစ်ပွားလာနေပါတယ်စစ်ကောင်စီဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ ဖိတ်ကြားထားမှုကိုရှမ်းပြည်ကကြားခေါင်းပါတီ SNLD နဲ့တအန်းပလောင်ပါတီ
တရက်ရှင်နဲ့ဒီနားဆင်နေကြတာကတော့ကျမတို့ပြည်ပဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမိပါ
တော်ရရှိနေခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ဖြစ်ပါတယ်အခုတစ်ခါတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာအာဆီယံဖွဲ့အနေနဲ့ဗဒိန်ချင်းစာတမ်းပါမူတိုင်းရက်တီပေးဖို့ပြည်တော်စုလွှတ်တော်ကုစားပြုကော်မတီ CRPH ကအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကိုပြောခဲ့တယ်လို့ CRPH ကော်မတီဝင်လွှတ်တော်ကုစားတဲ့အူကဗီဒီယိုကိုပြောလိုက်ပါတယ် နူနီချာနိုင်ငံသားရေးဝန်ကြီးကသူမြန်မာပြည်လာမဲ့ပေါ်သဘောထားကိုCRPH ကိုမေးမြန်းခဲ့ပြီးတဲ့နောက်ခီးစဉ်ကိုဖျက်သိမ်းခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဒီနေ့ညဦးပိုင်းကရန်ကုန်တာမွေအောင်မင်္ဂလာရက်ကွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုကိုရက်ကွက်ကရက်ကွက်နေလူထုကဝိုင်းပြီးတော့ကန့်ကွက်နေချိန်မှာရဲတွေကလူအုပ်ထဲအ
ဒီလိုလေပြခတ်ခဲ့ပြီးတော့တနပ်ပြခတ်တန်စေချက်ထမင်းကိုဗီဒီယိုထဲမှာကြားခဲ့ရပါတယ်နောက်ထပ်ရင်းရအလုံးရင်းနဲ့စကားတွေလည်းထပ်ရောက်လာခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒီပြည့်အတွင်းမှာဖန်ဆီးခံရတဲ့သူ15ယောက်ထမင်းရှိတယ်လို့လည်းရက်ကွက်သူတူကဗီဒီယိုကိုပြောပါတယ်ခင်ဗျာ ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်မြို့မြို့နယ်ရန်ကုန်ဘူဒာကြီးအနီးမှာတမတော်ကိုထောက်ခံဆန္ဒပြတဲ့သူတွေကလေးကွာတွေခဲတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြကြောင်းလူ20ထက်မနည်းလဲဒီနေ့မနက်ပိုင်းမှာထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ရန်ကုန်မှာလေးပါဝင်နိုင်ငံတော်ကတရားမျိုးတွေမှာဒီနေ့စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့နှွေးဦးတော်လိုင်းရေးဆန္ဒပြပွဲတွေဆက်လက်ပြုလုပ်ခဲ
င်ထုတ်လုပ်ရေးမှူးကမဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ် View American အတန်ရဲ့ဂျာတာပရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ19.25 32နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.